Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရန်2024ခုနှစ်ဇွန်လဇူလိုင်လ5ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2450 51နဲ့လိုင်းလံမီတာ190ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို Radio ကရောရုပ်သံအဖြစ်နဲ့ပါ VOA ရဲ့ Website Facebook YouTube တွေကနေပြီးတော့ဓာတ်ရိုက်တင်ဆက်နေတာပါ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်ကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
อิสราเอลและฮิซบอลลาห์ฮะเลบานอนเนซมาอเปียนลันปิกัดตักแคกเข้าจ้ะวะเรอเมริกันနိုင်ငံတော်ဝါမှာတော့248နှစ်မြောက်အမေရိကန်လှလိုက်ရင်းနေအောင်ပွဲအခမ်းအနားတွေနဲ့ပျော်ပွဲရှင်ပွဲတွေကျင်းပနေပါတယ်တရုတ်လက်စစ်ကတင်တွင်မှုအပေါ် EU ဥရောပတမကကအခွန်တိုးမြင့်လိုက်ပါတယ
်အဲ့လိုမျိုးထိတ်တန်းရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့တနင်္သာရီတိုင်းလောင်လုံဒေသကစီးရီးတင်မာနေတဲ့အခြေအနေထိုင်းနိုင်ငံတွင်မြန်မာရွှေပြောင်းအလို့သမားတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတက်တည်ပြနိုင်ဖို့ CI ထုတ်ပေးနေတဲ့ရုံးနေပိတ်တော့မယ်ဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကြက်တင်းမှာပါဝင်နေတဲ့တရုတ်ရဲ့အခမ်းကဏ္ဍသုံးသပ်ချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
ပါလက်စတိုင်းနဲ့လေဗနွန်နယ်စပ်တလျှောက်မှာအစ္စရေးတပ်တွေနဲ့လေဗနွန်အခြေစိုက်ဟက်စ်ဘောလာစစ်သွေးကြောအဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေလက်နေချီကြာလာတဲ့အတွက်ဂါဇာစစ်ပွဲကနေဒေသရင်းပြည်ပကအဖြစ်ပိုးပြီးကျယ်ပြန့်လာမှာကိုစိုးရိမ်နေကြခြင်းပါပဲ။ကျယ်ပြန့်ရင်းနေမှာလည်းနှစ်ဖက်ထပ်ပြီးတော့တိုက်ခိုက်ခဲ့ကြတာပါ။အီရန်နဲ့ကြောတောင်နောက်ခံပေးထားတဲ့ဟက်စ်ဘောလာတွေကသူတို့ဟာအစ္စရေးအခြေစိုက်စစ်စခန်းတွေကိုဖောက်ခွဲဒရုန်းတွေအပါအဝင်ရော့ကက်အလုံး200ကျော်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဒါဟာအစ္စရေးလက်ချက်နဲ့သူတို့တမှုတူတတ်ခံရတာကိုတုံ့ပြန်တာလို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အစ္စရေးမြောက်ပိုင်းဒေသတို့က၄ချောင်းအချက်ပေးတံနဲ့ဆူညံခဲ့တာဖြစ်ပြီးအစ္စရေးက၄ချောင်းကနေပြန်တိုက်ခိုက်ခဲ့တယ်လို့လေဗနွန်တဲကနေတိုက်ခိုက်လာတဲ့ပစ်ခတ်မှုအတော်များများကိုလည်းကြားဖြတ်ပြီးဖျက်ဆီးနိုင်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာမှာဟားမတ်စ်ဖမ်းထားတဲ့ဒဇာဂန်တွေပြန်လို့ရေးပါဝင်ဂါဇာအဖြစ်ရဲ့အတွက်တင်ပြတဲ့နောက်ဆုံးအဆိုပြုချက်အတွက်ဟားမတ်စ်ဘက်ကတုံ့ပြန်မှုကိုအစ္စရေးအရာရှိတွေစဉ်းစားနေချိန်မှာပဲအခုလိုပြစ်ခတ်မှုဖြစ်တာပါ။ကာတာညီနိုင်မှုတွေနဲ့ဟားမတ်စ်ဘက်ကပေးပို့တဲ့အချက်တွေကိုအစ္စရေးဘက်ကလည်းလေ့လာသုံးသပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယဟူးဂျုံကလည်းဗိုလ်တပူးနေကပြောပါတယ်။ဒုံးဆက်အရှိပိုင်းကအချက်ချကြတဲ့ချာစီရပ်မြို့ကိုတိမ့်နိုင်ပြီလို့ဗိုလ်တပူးနေမှာရုရှားဘက်ကကြေညာခဲ့ပြီးချက်တဲ့ပရီးနေမှာတော့ယူကရိန်းကသူရဲ့တပ်တွေဟာဒီမျိုးရဲ့တချို့နေရာတွေကနေပြန်ပြီးဆုတ်ပေးခဲ့တယ်လို့ပြောပါတယ်။ယူကရိန်းစစ်တပ်ပြောခွင့်ရနာဇာဘိုလိုရှန်ကတော့ဒီမျိုးကိုရန်သူတွေဝင်လာတဲ့နောက်မြေကမ်းနားတဝိုက်မှာဆက်ပြီးတက်ဆွဲထားမယ်ဆိုရင်တပ်သားတွေအတွက်အသက်အန္တရာယ်ရှိတဲ့အတွက်ဆုတ်ခွာဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းဒါတော့ရုရှားတပ်တွေကဆက်ပြီးထိုးစစ်ဆင်နေစေဖြစ်ကြောင်းယူကရိန်းရုပ်သံကိုပြောပါတယ်။ဒီမျိုးဟာအချက်ချကြတဲ့တမျိုးလုံးကိုထိန်းချုပ်နိုင်ပြီဆိုရင်တော့ရုရှားတပ်တွေအနေနဲ့တခြားယူကရိန်းမျိုးတွေကိုပါဆက်ပြီးထိုးစစ်ဆင်တိုက်ခိုက်ရမှာဆုံးရအဖြစ်သုံးနိုင်တဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်။ယူကရိန်းအရှေ့မြောက်ပိုင်းခါခီယက်မြို့နာမှာရုရှားတပ်တွေရဲ့စစ်မျက်နှာအသစ်ဖွင့်မှုကြိုးပမ်းမှုကတော့ရပ်သွားတာပါ။ဒါပေမဲ့အမေရိကန်စစ်တပ်ကနေပေးမဲ့အကူအညီတွေနှောင့်နှေးနေမယ်ဆိုရင်တော့ယူကရိန်းတပ်တွေဟာအဲ့ဒီဒေသမှာလည်းအပြင်းထန်ရုန်းကန်ကြိုးပမ်းရဖို့ရှိတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောပါတယ်။တကယ်တော့ယူကရိန်းတပ်ဖွဲ့14ဘွဲ့လောက်ဟာနဲ့ခင်ရမပြည့်စုံမဲနဲ့တွန်းလွန်တက်ခဲ့နေရတယ်လို့အမေရိကန်အကူအညီကလည်းမမျှော်လင့်ဘဲနဲ့ကြန့်ကြန်နေတယ်လို့လည်းပြောပါတယ်။2024ဇူလိုင်လ4ရက်ကျက်သပရင်းနေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့ဟာအမေရိကန်နိုင်ငံရဲ့248ကျင်းမြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဗြိတိန်လက်ရောက်ကလွတ်မြောက်လာတဲ့အမေရိကန်နိုင်ငံဟာ1900ပြည့်နှစ်တွေမှာဗြိတိန်နဲ့ရံဖက်ဖြစ်ခဲ့ပေမဲ့20ရာစုနှစ်တွေမှာတော့အခိုင်အမာဆုံးဒီမိုကရေစီမိတ်ဆွေတွေဖြစ်နေကမ္ဘာစစ်ကြီးနှစ်ကြိမ်စလုံးကိုရောကမ္ဘာပြိပက္ခအမျိုးမျိုးကိုပါအတူတကောလက်တွဲပြီးကြော်ဖြတ်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံတလုံးမှာတော့လွတ်လပ်ရေးနေ့အားလိုက်ရက်ကိုမြို့ရအတော်များများမှမီးရှူးမီးပန်းတွေဖောက်ပြီးဆင်နွှဲကြတယ်လို့အမေရိကန်လွတ်လပ်ရေးနေ့ရဲ့အနှစ်သာရဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်မဲပေးခွင့်လွတ်လပ်စွာကိုးကွယ်ခွင့်ရှိမှုကိုဂုဏ်ပြုတဲ့အနေနဲ့စီတန်းလှည့်လည်ပွဲတွေအခမ်းအနားတွေကျင်းပဆင်နွှဲကြပါတယ်။ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲအကြိုဖြစ် Republican Party ကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့မကြာသေးခင်ကမှစကားဆစ်ထုတ်ခဲ့တဲ့ဒီမိုကရက်ပါတီကသမ္မတဂျိုးဘိုင်ဒန်ကလည်းသမ္မတအိမ်ဖြူမှာလွတ်လပ်ရေးနေ့အသားခံပါတီပွဲကျင်းပပါတယ်။ဇူလိုင်4ရက်မှာလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ပွဲတော်ကျင်းပရုံနဲ့မကပဲအမေရိကန်နိုင်ငံသားခရင်ပွဲတွေလည်းကျင်းပလို့ရှိပါတယ်။ဒ ဒီသတင်းပတ်ထည့်အမေရိကန်နိုင်ငံသားခံရသူက11,000လောက်ရှိပြီးဒါဟာမနစ်ကနေဆိုရင်နှစ်ဆပိုပြီးများလာတာပါ
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တံကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်တေးအစိုးရကမျှတမှုမရှိဘဲပံ့ပိုးမှုတွေပေးနေတဲ့အတွက်တရုတ်ရဲ့လျှက်စစ်ကားတင်ပို့မှုကိုအခွန်ကို38ရာဂိုင်နှုန်းယာယီတိုးမြှင့်ကောက်ခံမှာဖြစ်ကြောင်း EU ဥရောပသမဂ္ဂရဲ့ကြေညာချက်တွေပြောကြားချက်ကနေ EU နဲ့တရုတ်ကြားလက်ရှိတင်းမာမှုတွေပိုးပြီးတိုးလာမယ်အန္တရာယ်ရှိနေပါတယ်။ဥရောပကားကုမ္ပဏီတွေကိုဓာတ်ဆီ3ကားကနေလျှက်စစ်အား3ကားတွေထုတ်နိုင်အောင်ပံ့ပိုးနေတဲ့ EU ကဒီကိစ္စအတွက်မနစ်ကစပြီးစတင်စုံစမ်းစစ်ဆေးရမှာတရုတ် EV ကားကုမ္ပဏီတွေကဥရောပကုမ္ပဏီတွေကိုတရားမျှတမှုမရှိဘဲဈေးပြန်လျှော့ပြီးရောင်းခဲ့တဲ့အတွက်တွေ့ရတယ်လို့ပြောပါတယ်။တရုတ်ကုန်သည်ကြီးများအသင်းကလည်း EU တင်ပို့မှုကိုလက်ရှိတဲ့အခွန်10ရာခိုင်နှုန်းတိုးကောက်ခံမယ်လို့တုံ့ပြန်ပါတယ်။ဒီပြဿနာကိုနှိမ့်နှဲဆွေးနွေးအဖြေရှာနိုင်တယ်လို့ပြောနေကြပေမဲ့တရုတ်ဘက်ကနိုင်ငံရေးအရာရောကိုကျိုးစည်းပွားကာကွယ်မှုအရာပါအခုလို့တုံ့ပြန်တာပါ။ EU ဘက်မှာတော့ဒီကိစ္စအတွက်သဘောထားကွဲနေပါတယ်။ဂျာမနီလိုကားထုတ်လို့ရမှာစံတင်ထားတဲ့နိုင်ငံဟာတရုတ်နဲ့ကြီးမားတဲ့ကုန်သွယ်မှုရှိနေတဲ့အတွက်သူရဲ့ထုတ်ကုန်တွေထိခိုက်မှာစိုးရိမ်နေတာဖြစ်ပြီးလက်ရှိမှာလည်းတရုတ်ရဲ့ချင်းချမှုကိုခံနေရတာပါဂျာမနီလိုစိုးရိမ်နေတဲ့နောက်တနိုင်ငံကဆွီဒင်ဖြစ်ပြီးပြင်သစ်နဲ့အီတလီတို့ကတော့တရုတ် EV ကားတွေအတွက်ခွန်တိုးကောက်ဖို့အတွက်နှောင်းအားပေးနေတာဖြစ်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးနိုင်ငံတကာလေဆိပ်ရဲ့အင်ဂျင်နီယာအခန်းကနေကြေတပရင်းနှင်မှာဒဏ်ငွေရိုးစိမ့်မှုဖြစ်ပွားတဲ့အတွက်လူပေါင်း39ယောက်နာမကျန်းဖြစ်ရတယ်လို့မလေးရှားအရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်မူဝေအော်အန်ပီနာမကျန်းဖြစ်ရသူ39ယောက်ရှိပြီးသူတို့ထဲက24ယောက်ကိုတော့ဆေးကုသပေးရကနေပြန်ခွင့်ပေးလိုက်ကြကြောင်းနဲ့14ယောက်ကိုတော့လေချောင်းအန္တရာယ်ကင်းရေးဆိုင်ရာအဖွဲ့ ADU ကပြုစုစောင့်ရှောက်နေတယ်လို့တယောက်ကိုတော့ဆေးရုံတင်လိုက်ရတယ်လို့ဒေသရင်းကယ်ဆယ်ကူညီဆိုင်ရာအရာရှိကပြောပါတယ်ဒီမတော်တဆဖြစ်မှုဟာလေချောင်းခီးသွားသူတွေကိုတော့ထိခိုက်မှုမရှိကြောင်းလည်းပြောပါတယ်ရိုးစိမ့်မှုဖြစ်ပွားခဲ့တဲ့ဒဏ်ငွေဟာမိသားမာကက်တန်ဖြစ်ပြီးလေးစိတ်ထဲကအတုံးမပြုတ်ပဲထားတဲ့လောင်ကန်ကလည်းရိုးစိတ်နာဖြစ်ကြောင်းလည်းပြောပါတယ်။ဒီတန်းွေရိုးစိတ်မှုအနေနဲ့ကင်းအောင်လက်ရှိမှာအရေးပေါ်အဖွဲ့တွေကအမြန်ပြုတ်ပြန်နေတာဖြစ်ပြီးလောင်ကန်အဟောင်းကိုတော့ဖယ်ရှားဖို့လုပ်နေပါပြီ။ဒီတန်းွေဟာဓာတ်ဆီအရေးနဲ့ထိတွေ့ရတာကလည်းပြင်းထန်တဲ့အနံ့ဖြစ်ပေါ်လာစေပြီးတော့တန်းွေရိုးစိတ်နေကြောင်းသိလာကြတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့တချို့နေရာတွေမှာအပူချိန်ဟာ50ဒီဂရီဆယ်စီယပ်စ်တမမဟုတ်122ဒီဂရီဖာရင်ဟိုက်အထက်မှာရှိနေတဲ့အတွက်သေဆုံးသူများနဲ့ချီရှိနေပါတယ်။ဒါဟာအိန္ဒိယမှာ10နှစ်ကျော်ကာလအတွင်းအဆိုးဝါးဆုံးအပူလိုင်းရက်ခတ်မှုလည်းဖြစ်ပါတယ်။အိန္ဒိယအစိုးရကဒီနှစ်အတွင်းအပူဒဏ်ကြောင့်သေဆုံးသူ130လောက်ရှိနိုင်တယ်လို့ပြောပေမဲ့လူမှုကျန်းမာရေးဆိုင်ရာပညာရှင်တွေကတော့သေဆုံးသူ1000နဲ့ချီရှိနိုင်တယ်လို့တွက်ပါတယ်။အိန္ဒိယမှာအချက်နဲ့ကောက်ယူတဲ့စနစ်နဲ့သတင်းထုတ်ပြန်မှုညံ့ဖျင်းတဲ့အတွက်အပူဒဏ်ကြောင့်အမှန်တကယ်သေဆုံးသူအရေအတွက်ကိုတိတိကျကျမပြောနိုင်ပဲဖြစ်နေပါတယ်။ဒါဟာနောင်ကျုံရမယ့်အပူလိုင်းဒဏ်အတွက်ကြိုတင်ကာကွယ်ဖို့ပြင်ဆင်မှုတွေမလုပ်နိုင်ပဲဖြစ်လာမှာကိုကျွမ်းကျင်သူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအတွက်လက်ရှိမှာအပူလိုင်းရိုက်ခတ်မှုညော့နေခြင်းဖြစ်ပေမဲ့လွန်ခဲ့တဲ့ဥတုရာသီပြဿနာမျိုးစုံကိုရင်ဆိုင်နေရသေးပါ။နိုင်ငံအနောက်အရှေ့မြောက်ဘက်မှာမုတ်တုံမိုးရွာသွန်းခြင်းဖြစ်တဲ့အတွက်အပူညော့နေပေမဲ့နိုင်ငံတလောလာပေါင်းများစွာအပူဒဏ်ခံခဲ့ရပြီးအထူးသဖြင့်နိုင်ငံမြောက်ပိုင်းမှာအပူဒဏ်ကြောင့်သေဆုံးသူ130ရဲ့မနည်းရှိတယ်လို့အစိုးရအရာရှိတွေကပြောပါတယ
်မြန်မာပြည်ရဲ့တောက်ကြနေမနယ်ခင်ထေတန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်လာရောက်ရှူစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်တနင်္သာရီဘက်ကစီရေးအခြေအနေကိုကြည့်အောင်ပါတနင်္သာရီတိုင်းလောင်းလုံမြို့နယ်အတွင်းဒေသခံတော်လှန်ရေးအဖွဲ့တွေနေမီလုံကြုံရေးရယူတဲ့နေရာမှာလက်နေကြီးပစ်ခတ်ခံရလို့နေအိမ်တချို့ပျက်စီးသွားပါတယ်ဒေသတွင်းနေမီလုံကြုံရေးအရှိန်မြင့်ဆောင်ရွက်သွားမယ်လို့ဒေသတွင်းတော်လှန်ရေးတပ်ဖွဲ့တွေကပြောထားပါတယ်ဒီအကြောင်း သတင်းပေးပို့ချက်ကိုအခြေခံပြီးကိုစီသူကတင်ဆက်မှာပ
ါ။လောင်းလုံမြို့နယ်အတွင်းမှာနယ်မြေလုံခြုံရေးဆောင်ရွက်ချက်တွေကိုမြို့နယ်တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကရှိန်မြင့်ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ဇွန်လ30ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အဲဒီလိုအသိပေးထုတ်ပြန်ပြီးနောက်တစ်နေ့မှာပဲနယ်မြေလုံခြုံရေးရယူနေတဲ့နေရာစီစစ်ကောင်စီဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်တာလုပ်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်။
ဒီချက်ကောင်စီကသုံးနေတဲ့လောင်းလုံးတဝဲလမ်းပိုင်းပေါ့အဲ့ဒီဟာကိုကျွန်တော်တို့ကအခုဒီထုတ်ပြန်ချက်ထုတ်ပြီးနောက်ပိုင်းမှာစစ်ဆေးတွေလုပ်တယ်အဲ့ဒီလုပ်တဲ့အခါမှာကျွန်တော်တို့ပုံမှန်စစ်ဆေးတဲ့ပုံစံမျိုးနဲ့စစ်ဆေးနေတဲ့အခါမှာပေါ့နော်တဝဲနေပြီးတော့သူတို့ကလက်နက်ကြီးနဲ့အလှပြည့်တယ်ဗျကျွန်တော်တို့စစ်ဆေးနေတဲ့နေရာရဲ့နေတဲ့ဝိုက်ကိုကြားတယ်နေအီပေါ်ကြားပါတယ်ဗျအဲ့ဒီကတော့ထိခိုက်ပျက်စီးမှုဖြစ်သွားတယ်ဒါပေမဲ့ပြည်သူကတော့ထိခိုက်မှုတော့ဟာမရှိဘူးလို့ပဲပြောရမှာ
လနဲ့ကြီးနဲ့ပြစ်ခတ်လို့လောင်းလုံမြို့နယ်ပန်းတလဲရွာကလူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။လောင်းလုံမြို့နယ်ပကဖအပါဝင်၄ဘွဲ့ပေါင်းထုတ်ပြန်ချက်ထဲမှာတော့ဒေသတွင်းမှာလုံခြုံရေးအခြေမြေစစ်ဆေးမှုတွေလုပ်ပြီးဘိုက်ကောက်လုထားတဲ့စစ်ကောင်စီထုတ်ကုန်တွေကိုတွေ့ရှိခဲ့ရင်လဲတင်းစီအေးယူသွားမယ်လို့ဖော်ပြထားပါတယ
်။အဓိကကျွန်တော်တို့ရည်ရတာကတော့ချက်ကောင်စီသုံးပြီးနေလက်ပိုင်းနေမှာနေနေအချားအောင်ပေါ့နေနေလုံခြုံရေးကိုကျွန်တော်တို့အဓိကအဲ့ဒီ၄ဘွဲ့ပေါင်းပြီးတော့ကျွန်တော်တို့ဆောင်ရဲတယ်အဲ့ဒီအခါမှာကျွန်တော်ပြည်သူတွေရောဒီမြို့နယ်ထွေးမှသွာလာနေတဲ့ဒီဆုတ်ရှားသွာလာနေတဲ့ဒီရဲဘော်တွေရောပေါ့နော်တကယ်လို့သွာလာလို့ရှိရင်ကျွန်တော်တို့နဲ့တွေ့လို့ရှိရင်ပေါ့နော်ပြည်သူသားစစ်ဆေးမှုကိုလက်ခံဖို့လက်ခံပြီးတော့သွာလာဖို့ပေါ့နော်နောက်တစ်ခုကကားတွေမှာမှန်မဲတက်ပြီးတော့မောင်းတဲ့ဟာတွေလည်းမှန်ချပြီးတော့မောင်းသိချင်တယ်ပေါ့နော်အဲ့ဒီလမ်းပေါ်မှာကျတော့စစ်ကောင်စီကပုံစံမျိုးမျိုးနဲ့သွာလာနေတဲ့ခါကျတော့လေကျွန်တော်တို့အဲ့ဒါမောင်းရင်ဘူးမဖြစ်အောင်ပေါ့ဟုတ်ကဲ့ပါလား
တရင်တားအတိုင်းဒဝဲခရိုင်တဲကနေရာတော်တော်များများမှာစစ်ကောင်စီဘက်ကရွာရဲဝင်စစ်ကြောင်းထိုးတာနဲ့ထိတွေ့တိုက်ပွဲတွေခက်ဆစ်ဆစ်ရှိနေတာပါတိုက်ပွဲဖြစ်ပွားချိန်မှာလည်းရေကြောင်းနဲ့လေကြောင်းကပါတိုက်ခိုက်တာတွေကိုစစ်ကောင်စီဘက်ကလှုံ့ဆော်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအပိုင်းထဲမှာတော့စစ်ကြောင်းထိုးတာနဲ့လက်နက်ကြီးပစ်ခတ်တာရှိပေမဲ့လေကြောင်းရံတော့မရှိသေးဘူးလို့ဒေသခံတူကပြောပါတယ
်လေတော့လာတော့လာတယ်ဒီကတော့မရှိဘူးတခဲကတော့မရှိဘူးဒီလိုပဲလာတယ်ဆိုရင်ဒီလိုပဲပြည်တာပဲကျွန်တော်တို့ဖက်လာတယ်ဆိုရင်ကျွန်တော်တို့ဖက်ပြည်တာပဲမလာချေဘူးမလို့မလာချေချင်ဘူးဒီခိုင်းရုံ
ဒွေခိုင်တဲကလောင်းလုံးရေဖြူဒွေတရချောင်းမြို့နယ်မှာပြီးခဲ့တဲ့မေလာတဲ့နေရက်ဆွန့်ခွာထွက်ပြေးရတဲ့ဒေသခံပေါင်း 32,000 ဝန်းကျင်အ ਨੇ ဆုံးရှိခဲ့တယ်လို့အချက်လက်စုဆောင်ထားတဲ့ FE5 တရင်တာကြီးကထုတ်ပြန်ထားပါတယ်ဒေသခံအယောက်50တမနဲ့ဖမ်းဆီးခံခဲ့ရပြီးတော့အဲ့ဒီထဲက35ဦးပြန်လွတ်ခဲ့ပေမဲ့3ဦးသေဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ
ကိုစီသူပြောပြခဲ့တာပါမြန်မာနိုင်ငံရဲ့အကြက်တင်းတဲ့တရုတ်ရဲ့အခမ်းကဏ္ဍသုံးသက်ချက်မတင်ဆက်ခင်မှာအခုတော့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသားတွေရင်ဆိုင်ရမယ့်အခက်အခဲကိုပြောပြလိုပါတယ်အထောက်ထားမဲ့မြန်မာရွှေပြောင်းအလို့သမားတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာပြနိုင်မဲ့ဒီတက်တီကန်လက်မှတ် CI ထုတ်ပေးရေးစင်တာတွေအားလုံးကိုပိတ်ဖို့မြန်မာဘက်ကနေပြောလာတဲ့အတွက်ဇူလိုင်9ရက်နေ့ကစပြီးတော့ပိတ်တော့မယ်လို့ထိုင်းအလို့သမားကြီးဝန်ကြီးဌာနကကြေညာထားပါတယ်ဒါကထိုင်းရောက်မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုကန့်သက်ဖို့အစီအစဉ်များလားဆိုတာကိုအလို့သမားကြီးလှုပ်ရှားသူတွေကတန်တရာရှိစိုးရိမ်နေကြပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းအလို့သမားတွေအတွက်အလို့လောက်ကင်ဖို့ထိုင်းနိုင်ငံဘက်ကပန်းရောင်ကတ်လို့ခေါ်တဲ့အလို့လောက်ဖွင့်လက်မှတ်တွေထုတ်ပေးထားသလိုထိုင်းနိုင်ငံအတွင်းသွားလာနိုင်ဖို့အတွက်မိသူမိဝါဖြစ်ကြောင်းတက်တေကန်လက်မှတ် Certificate of Identity ကိုတော့မြန်မာအလို့သမားဝန်ကြီးဌာနဘက်ကထိုင်းနိုင်ငံထဲမှာစင်တာတွေဖွင့်ပြီးထုတ်ပေးခဲ့တာပါအဲ့ဒီနှစ်ခုလုံးပြည့်စုံမှထိုင်းနိုင်ငံထဲမှာအလို့လုပ်ခွင့်ရတာဖြစ်ပါတယ်အခုအခါမှာတော့မြန်မာဘက်ကတောင်းဆိုလို့ CI စင်တာတွေကိုဇူလိုင်လ9ရက်နေ့မှာပိတ်တော့မယ်ဆိုပြီးထိုင်းဘက်ကကြေညာထားပါတယ်မိသူမိဝါဖြစ်ကြောင်းတက်သေးကန်လက်မှတ် Certificate of Identity CI ဆိုတာဟာနိုင်ငံကူးလက်မှတ်မလုပ်နိုင်သေးခင်ကြာကာလမှာလုပ်ရတဲ့တရားဝင်ခရီးသွားလာခွင့်ရတဲ့စာအုပ်ဖြစ်ပါတယ်။ဒီလိုစာအုပ်တွေကိုထိုင်းရောက်မြမရေးတက်ကြွလှုပ်ရှားသူတွေကလုံလာတဲ့အတွက်စီစစ်ကန့်သက်ခြင်းလို့မြမဘက်ကပိတ်တာလဲဖြစ်နိုင်တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးအောင်ကျော်ကတော့အခုလိုသုံးသပ်ပါတယ်
။ဟိုစီရင်စခန်းကိုမသွားတော့ဘဲနဲ့ဒီနိုင်ငံမှာနေတဲ့လူတွေအလုံးကအလုလုခွင့်လက်မှတ်တွေဆိုင်ဆိုးရခွင့်ရတွေလက်မှတ်ရပြီဆိုလို့ရှိရင်ဟိုမင်းတို့မြမတန်ရုံသွားတရရဲ့ဘိုင်းမှာမှတ်ပုံနဲ့အင်္ဂါကူနဲ့တရရဲ့ဟိုပြည်ကြီးဆိုတဲ့အလုံးလုံးခွင့်ပတ်စပို့တွေတော့ရှောက်လို့သူရင်ညွှန်းနေတာလားပေါ့အဲ့လိုရင်ညွှန်းမှဆိုရင်လည်းအဲ့ဒီဟိုကျွန်တော်ပြည်ကြောက်ကတော့အစောပြောတဲ့မှတ်ပုံနဲ့အင်္ဂါကူကိုပြပြီးတော့သွားဖို့ထူလာတချို့တချို့တော့ပုံကူကြီးအားလုံးကအားလက်ချက်ညီရရှိတယ် တာဟုတ်ပဲနိုင်ငံကြီးကရှိသိရှိနာလားဟိုသူတို့ဟာနိုင်ငံကြီးသမားတွေဒီနိုင်ငံမှာဘယ်လောက်ကြီးရှိနေရလဲရှိသိရှိနာလားမသိ
2023ခုနှစ်အောက်တိုဘာလကစပြီးဘန်ကောက်ချင်းမိုင်အပါဝင်မြန်မာရှေ့ပြောင်းလို့သမားတွေအများစုနေထိုင်နေတဲ့ခရိုင်နေမြို့နယ်တွေမှာမြန်မာဘက်ကစင်တာ၈ခုဖွင့်ပြီးထုတ်ပေးနေတာပါအခုလိုမျိုး CI မဖွင့်တော့ဘူးဆိုရင်အရင်တော့ကထိုင်းဆိုရဘက်ကပဲထုတ်ပေးတဲ့ပန်းရောင်ကတ်နဲ့ပဲအလုံးလုံးဖွင့်ပြုမလားဆိုတာကိုအလုံးသမားတွေကမျှော်လင့်နေကြတယ်လို့လည်းဆိုပါတယ
်ကျွန်တော်လည်းပေါင်း20လောက်ကလေးကထိုင်းနိုင်ငံမှာဒီရွှေပြောင်းလို့သမားတွေအလုံးကထိုင်းနိုင်ငံလာရောက်ပြီးမှအလုံးလုံးတစ်ခါမှထိုင်းအစိုးရကခွင့်ပြုထားပြီးကြတဲ့ပန်းရောင်ဘတ်လို့ခေါ်တဲ့ဒီပင့်ကတ်ခုလည်းနဲ့အပင်ကတည်းကစူပါပါလဲဆိုပြည်ရဲ့ဝင်ခဏငါနေမှသူကနေဆက်ကွန်းနေပြီးထားတယ်။နောက်ဒီအလုပ်ဓမ္မဝင်ခဏနေမှလုံးလုံးလက်မှတ်ပြီးထားတယ်။ပြီးရင်ကျမိုင်ဝင်ခဏနဲ့ကျမိုင်ဆောက်ဆောင်မှုပြီးထားတယ်။အဲ့ကတ်တစ်ခုလည်းနဲ့လုနေထိုင်လုပ်ကံဝင်ပြပါဆိုတာလည်းလူ့ဓမ္မကြီးတို့များဒီနိုင်ငံတကာအဖွဲ့အစည်းတွေတည်အောင်တောင်းဆိုထားတယ်ရှိပါတယ်။အဲ့ဒါကြောင့်ဟိုအကြိတ်ကျွန်တော်တို့ဒီစက္ကန့်လည်းမရှိတော့နဲ့ကျွန်တော်ဆိုရင်လည်းမရှိဘူးခံဆိုရတာအဲ့တိုင်းကဆက်လက်ပြီးဆောင်ရွက်သွားမှဆိုလို့ရှိရင်အားလုံးလို့မှကြအချင်းကြီးမှာဖြစ်ပါတယ်ခင်ဗ
ျထိုင်းနိုင်ငံထဲမှာအလုပ်လုပ်ကင်နိုင်ဖို့အတွက်ထိုင်းကမြန်မာဘက်ကပါထုတ်ပေးတဲ့ CI စာအုပ်အပါအဝင်အလုပ်လုပ်ခွင့်လက်မှတ်တွေအတွက်ကုန်ကြစည်စုစုပေါင်းကဘတ်ငွေ 18,000 လောက်ရှိပြီးမြန်မာကျပ်ငွေနဲ့ဆိုရင်ကျပ်သိန်း20ကျော်လောက်ကုန်ကြတာပါဒီအတွက်မြန်မာလူသမားတွေကအထောက်အထားလက်မှတ်လုပ်ဖို့အတွက်အဆင်မပြေနိုင်ကြတာကြောင့်တရားမဝင်အလုပ်သမားတွေအဖြစ်ရပ်တည်နေထိုင်နေကြတာများပါတယ်။ထိုင်းနိုင်ငံထဲမှာတရားဝင်ရွှေပြောင်းလုပ်သမားစုစုပေါင်း3,400ကျော်ရှိပြီးတရားဝင်အထောက်ထားလက်မှတ်လုပ်ထားတဲ့မြန်မာရွှေပြောင်းလုပ်သမားကတော့2,300ကျော်ရှိပါတယ်။ဒါပေမဲ့တရားမဝင်မြန်မာတွေလည်း2,000ထက်မနည်းရှိတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားနေသူတွေကပြောဆိုခဲ့ပါတယ်ရှင်။
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA American အတန်းရဲ့မနက်ခင်းအစီအစဉ်တွေကိုချစ်မိတ်ဆွေတွေရှုစားနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတကာသတင်းဆောင်မတို့မတင်ဆက်ခင်အခုတော့အသုံးသက်ချက်တစ်ပုဒ်ကိုနားဆင်ရမှာပါ။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာစစ်ဘိုလ်ချုပ်ဟောင်းလည်းဖြစ်တဲ့အငိမ့်စားသမရဦးသိန်းစင်ရဲ့တရုတ်ပြည်ခီးစဉ်ကလက်ရှိအာဏာသိမ်းစစ်ကောင်ဆောင်နဲ့တရုတ်အစိုးရကြားဆက်ဆံရေးကိုထင်ဟပ်နေတယ်လို့သုံးသပ်မှုတွေရှိနေချိန်မှာပဲမြန်မာပြည်တွင်းမှာတရုတ်ဆန့်ကျင်ရေးလှုပ်ဆော်မှုတွေပေါ်ပေါက်နေတာကစစ်တပ်လက်ချက်ပဲဆိုတာကိုတရုတ်အစိုးရကကောင်းကောင်းသိပါတယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကပြောပါတယ်အပြည့်စုံကိုတော့ကိုငင်းညံ့အေးကတင်ပြမှာပါ
အများပြည်သူမြင်ကွင်းမှာတွေ့ရနေတဲ့အရင်2010ခုနှစ်ရသတပိုင်းဆွေးခင်မှာသမရလုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစင်ဟာတရုတ်ခီးစင်နဲ့တူရုတ်တရက်ပြန်ပေါ်လာတာကထူးခြားချက်ဆိုပြီးလေလာသူတွေကြားစောင့်ကြည့်သုံးသပ်နေကြတာပါတရုတ်ဆွေးကတရားဝင်သဘောအဖြစ်တော့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်ချမှတ်ခဲ့တဲ့နှစ်80ပြည့်အထိမ့်မတ်အခမ်းအနားတက်ဖို့ဆိုပြီးဦးသိန်းစင်ကိုဖိတ်ခဲ့တာဖြစ်ပါတယ်ဒါကလက်ရှိမြန်မာနိုင်ငံကအဓိကမြို့ကြီးတွေစစ်ဒေသတိုင်းမြို့တော်တွေအထိခံစစ်ဖြစ်လာနေတဲ့အနာသိန်းစစ်တပ်ရဲ့အခြေအနေနဲ့တိုင်းပြည်ရဲ့ဆိုးဝါးလာနေတဲ့လူမှုစီးပွားနိုင်ငံရေးအခြေအနေကြောင့်စစ်ကောင်းဆောင်အပြောင်းလဲလုပ်ဖို့အင်အားကြီးအိမ်နီးချင်းတရုတ်ကအချက်ပြနေသလားဆိုပြီးတရုတ်မြန်မာရေးစောင့်ကြည့်လေ့လာသူတချို့ကပြောလာကြတာပါတရုတ်ဟာမြန်မာမြေပြင်အခြေအနေပေါ်မူတည်ပြီးမူဝါဒပြောင်းလဲကစားတာမှန်ပေမဲ့အခုဦးသိန်းစိန်တက်ခဲ့တဲ့အခမ်းအနားကတော့နိုင်ငံတကာကခေါင်းဆောင်ဟောင်းတွေကိုပဲရွေးချယ်ဖိတ်ခဲ့တာဖြစ်တယ်လို့ဝါရင်တရုတ်မြန်မာရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်အဲ့ဒီပွဲကိုဖိတ်ထားကျွန်မကြည့်တာလေအားလုံးကအဲ့လိုနိုင်ငံအကြီးအကဲဟောင်းတွေကြီးပဲများတယ်ပြီးတော့သူကနာမည်နဲ့တက်ဖိတ်ထားလို့ကျွန်မကြားတယ်နော်အဲဦးသိန်းစိန်ကိုလည်းနာမည်နဲ့သွားတက်ဖိတ်တာဦးသိန်းစိန်ကမင်းအောင်နိုင်ရှိမှခွင့်တောင်းပြီးမှလက်ခံတာလို့ကြားတယ်မင်းအောင်နိုင်မှဖိတ်ပဲဦးသိန်းစိန်ကိုဖိတ်ထားတော့မဟုတ်ဘူးသူတို့ရဲ့စီမံကိန်းကအဲအကြီးအကဲဟောင်းနေနဲ့အဲဟိုခေါ်ဖိတ်ပြီးတော့အဲရှီကျင်ဖင်ကသူ့ရဲ့တန်ကင်းတမန်ငင်းဆိုင်ရာအတွေးခေါ်တက်တေကိုတင်ပြတာပေါ့ဗျာ
ဦးသိန်းစိန်ရဲ့ခီးစဉ်ကိုနေပြည်တော်လေစိတ်မှာအသွာပြန်လိုက်ပို့နှုတ်ဆက်ကြိုဆိုကြတာမှလည်းစစ်ကောင်စီအဖွဲ့ဝင်တွေအစစ်မြင့်အရာရှီကြီးတွေပါဝင်နေလို့တပ်ပုံနိုင်ငံရေးအရာတော့စစ်ကောင်စီဘက်ကဒီခီးစဉ်ကိုလူလာကြောင်ပြတ်သားလိုတယ်လို့လေလာသူတွေကထောက်ပြကြပါတယ်တရုတ်ဘက်ကသဘောထားကိုကြည့်ရင်တော့ဒီအခမ်းအနားမှာရှီကျင်းဖင်ကဦးသိန်းစိန်ကိုသူ့ထိုင်ကုန်ဘေးမှာနေရာပေးထားတယ်လို့ ခီးစဉ်တွင်မှနိုင်ငံခြားရေးဝန်ကြီးဝန်ကြီးကလည်းတည်ထောင်တွေ့ဆုံခဲ့ပါတယ်။ဒါဟာစစ်အေးခေတ်ညီညွတ်စွာတူရှင်တွဲနေထိုင်ရေးမူတွေမှာဝန်ကြီးချုပ်ဦးနုခေတ်မြန်မာနိုင်ငံကအဓိကထောက်ခံပါဝင်ခဲ့တဲ့တမိုင်းကြောင်းအရမြန်မာနိုင်ငံကိုဒီအခမ်းအနားမှာရှေ့တန်းတင်ဂုဏ်ပြုတာလို့ယူဆနိုင်ပေမဲ့တစ်ဖက်မှာလည်းမြန်မာအရေးကိုတရုတ်ကဦးစားပေးဖြည့်ရှင်းလုံးနေတာကိုပြတ်တာရောက်တယ်လို့ယူဆစရာရှိပြန်ပါတယ်ဒေါက်တာလှကျော်စောကတော့ရှီကျင်းဖင်ရဲ့အခမ်းအနားမင်ခွန်းနဲ့မှလည်းမြမအပူမီကိုထဲ့သွင်းပြောခဲ့တာကိုထောက်ပြပါတယ
်ဟိုသူတို့အစိုးရတွေကဟိုက်ကင်အပြစ်ခံရဆေးရေးလုပ်ပြီးကြတဲ့ကအဲသူတို့ပြောတဲ့အထက်မှာဒီလိုပါတယ်ဟိုအပြစ်ခံရဆေးရုံနဲ့တော့မပြီးဘူးတဲ့အားလုံးဟာနိုင်ငံရေးအရာဆွေးနွေးဖြေရှင်းမှပြီးမယ်တဲ့ဒါကြောင့်မလို့stakeholders တွေပေါ့ဗျာဗမာပြည်နိုင်ငံရေးမှာအရေးပါအရာရောက်တဲ့လူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကြီးဖြစ်အောင်လုပ်ဖို့လိုတယ်ဆိုပြီးတော့သူတို့ခေါ်ပြီးတော့အဲ hiking ဆွေးနွေးပွဲပြီးတော့တောင်မှခေါ်ပြီးဆွေးနွေးပွဲတွေလုပ်တယ်ဗျာတဖွဲ့ချင်းလည်းလုပ်တယ်ခုနကရှီကျင်းဖင်မင်ကွန်းနဲ့မှလည်းပါတယ်ဗျာကမ္ဘာ hotspot တွေဆိုပြီးဥပမာပေးတဲ့အထက်မှာအာဖဂန်နစ္စတန်တို့ဗမာတို့ပါဗမာပြည်ပါပါသွားတယ
်世界各国犹如乘坐在同一条命运
ဦးသိန်းစင်ရဲ့ခီးစင်ဟာအဲ့ဒီလုပ်ငန်းစဉ်ရဲ့အဆက်ဖြစ်နိုင်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်တရုတ်ရဲ့ဦးသိန်းစိန်ခီးစင်တိုင်ငယ်ထုတ်ပြန်ချက်ထဲမှာလဲဇွန်လ26ရက်နေ့ကဦးသိန်းစိန်နဲ့တရုတ်တမ်မတ်နေပြည်တော်မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအခြေအနေတရုတ်မြန်မာပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုအမြင်ကြီးဖလှယ်ခဲ့ကြတယ်ဆိုပြီးနိုင်ငံရေးကိစ္စဆွေးနွေးခဲ့ကြောင်းတရုတ်တန်ယုံကဇွန်29မှာပဲတရားဝင်ထုတ်ပြန်ထားတာပါစစ်ကောင်စီရဲ့ခီးစင်ပြီးထုတ်ပြန်ချက်ထဲမှာလဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးဖြစ်ပေါ်တိုးတက်မှုအခြေအနေအမြင်ကြီးဖလှယ်ခဲ့တယ်လို့ဆိုထားပါတယ်ဒီလိုတရားဝင်ထုတ်ပြန်ချက်တွေတွေ့ရပြီးဦးသိန်းစင်ရဲ့တရုတ်ခီးစင်ကိုခွင့်ပြုပေးခဲ့ပေမဲ့အာဏာသိမ်းစစ်ကောင်ဆောင်ဟာတရုတ်ရဲ့မြမအရေးပါဝင်ပတ်သက်မှုတွေကိုတုံ့ပြန်ပုံကဟန်မပြက်ဆိုတဲ့အနေထားပဲရှိပြီးတိတ်ပြီးလိုလားပုံမရဘူးလို့ဒေါက်တာလှကျော်စောကတော့သုံးသပ်ပါတယ်အ
ဲ့တော့စစ်တပ်နဲ့ပတ်သက်လို့ကတော့တရုတ်ကလည်းပြောတယ်ထင်တယ်ခင်ဗျာတတိထားမိလားမသိဘူးဒီတစ်ခေါက်တင်ချီချွန်းသွားတာခါတိုင်းဆိုလို့ရှိရင်မဲအောင်နိုင်နဲ့တွေ့တယ်ဗျာဒီတစ်ခါမတွေ့ဘူးအဲ့တော့ဒါစစ်တပ်ကလည်းတရုတ်ကိုသူသတင်းစကားပေးတာလည်းဖြစ်ချင်ဖြစ်မယ်သူမကျင့်နှံ့ဘူးပေါ့ဗျာတရုတ်ပြောတာ
တရုတ်ဘက်ကလည်းမြန်မာစစ်တပ်ပေါ်သဘောထားကအခုမှပြောင်းလဲတာမဟုတ်ဘဲ2011ခုနှစ်ဦးသိန်းစိန်သမရလက်ထက်မြစ်ဆုံစီမံကိန်းရပ်တန့်လိုက်ရကလေးကပြောင်းလဲခဲ့တာလို့ဒေါက်တာလှကျော်စောကရှုမြင်ပါတယ်ဒီပြိုင်ထဲမှာပဲလက်ရှိဖြစ်ပေါ်နေတဲ့လာရှိုးမင်းမျိုးနဲ့မန်လေးထီရောက်လာပြီးနေပြည်တော်နဲ့ပိုးနီးဆက်လာနေတဲ့တကြောပြန်ဆစ်စင်ရေးတွေအချိန်မြင့်တက်နေတာပေါ်မှာလဲတရုတ်ရဲ့သဘောထားကအခုတစ်ချိန်ပြောင်းလဲဖွယ်ရှိတယ်လို့သုံးသပ်ပါတယ်တစ်ဖက်မှာလဲမြမအရေးကိုတိုက်ရိုက်ကင်တွယ်ဖြစ်ရှင်းမှုနိုင်ငံတကာကတာဝန်ပေးထားတဲ့အာဆီယံအဖွဲ့ရဲ့ရှစ်နှစ်ဥက္ကဋ္ဌရာထူးကိုမလေးရှားကရယူมาဖြစ်ပြီးတော့မြမအချက်တဲကိုတရုတ်နိုင်ငံနဲ့ပေါင်းပြီးအကောင်းဆုံးဖြစ်ရှင်းမယ်လို့ပြောထားတာဖြစ်တာကြောင့်တရုတ်ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်ဆက်လက်ပါဝင်နေဦးမယ်လို့ဒေါက်တာလှကျော်စောကသုံးသပ်ထားပါတယ်ခင်ဗျာ
။ကိုငြိမ်းချမ်းရေးပြောပြသွားတာပါ။တိတ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုစတင်ဖို့ရှိနေပါတယ်။အခုတော့အမျိုးသမီးရုံးနဲ့အကောင့်တူတွေဘာကြောင့်လူကြည့်ပုံများနေရတယ်လဲဆိုတဲ့အကြောင်းကိုတင်ပြပါမယ်။အွန်လိုင်းကနေငွေလိမ့်တာတွေသတင်းတူသတင်းမှာဖြန့်ချီတာတွေမှာဒီ AI ဉာဏ်ရည်တူနီးပညာတွေ social account တူတွေကိုသုံးပြီးအမျိုးသမီးအဖြစ်ဟန်ဆောင်လှည့်ပြားနေကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့အလိမ္မာကပြောပြမှာဖြစ်ပါတယ်ဗျာ
။ online လေးလေးမှုတွေနဲ့သတင်းတူသတင်းအမဖြန့်တာတွေကိုအမျိုးသမီးတွေဒါမှမဟုတ်အမျိုးသမီးတွေပုံစံဟန်ဆောင်ပြီးတော့လှည့်ပြားလှုံ့ဆော်နေတာပါ။ AI ညာရည်တူ chatbot ဒီပညာသုံးပြီးတော့ online ကနေစာပို့ပြောဆိုတာတွေနဲ့ social media account တွေကအမျိုးသမီးတွေဖြစ်နေတဲ့ဆိုရင်ပို့ပြီးတော့လူကြည့်များတယ်လို့သူတေသနာအချက်လက်တွေရသိရပါတယ်။အမျိုးသမီးတွေကချိတ်ကြရလွယ်တယ်လို့စင်နာတက်ကြတာမို့ chatbot နဲ့ပြောဆိုတဲ့အခါမှာလည်းအမျိုးသားတွေထက်အမျိုးသမီးတွေဖြစ်နေတဲ့ဆိုရင်လူတွေကလူသားအစစ်လို့ပို့ထေကြတယ်လို့သူတေသီတွေကဆိုပါတယ်။ဒါကြောင့်ရုရှားနဲ့တရုတ်ကိုချိတ်ဆက်ထားတဲ့အဖွဲ့တွေကသတင်းအမှားနဲ့ဝါဒဖြန့်ဖို့အမျိုးသမီးပုံစံအကောင့်အထုတွေတုံးပြီးတော့ AI ရေရေတူ chat box တော်တော်များများပါလဲအမျိုးသမီးတွေကတုံ့ပြန်ဖြေကြားပြီးတဲ့ပုံစံလုပ်ထားကြပါတယ
် The findings demonstrate that while technology may grow more and more sophisticated the human brain remains
ဒီပညာတွေပိုပိုပြီးစမ်းသစ်လာပေမဲ့လူသားတွေရဲ့အုံနောက်မှာအမျိုးသားတွေနဲ့အမျိုးသမီးတွေခွဲခြားသိနိုင်နေသေးတာတွေကြောင့်လိန်ညာလှည့်ပြားဖို့လွယ်ကူနေပါသေးတယ်။ရုရှားနဲ့ချိတ်ဆက်ထားတဲ့အဖွဲ့တွေဟာအမေရိကန်ရွေးကောက်ပွဲသတင်းမှားသတင်းတူတွေဖြန့်ဖို့ယူကရိန်းကိုကျူးကျော်ဝင်ရောက်ဖို့ဒါမှမဟုတ်ကမ္ဘာတစ်ဝှမ်း ဒီမိုကရေစီနိုင်ငံတွေအကြောင်းမဟုတ်မှန်သတင်းတွေဖြန့်ဖို့အတွက်အမျိုးသမီးဟန်ဆောင်ထားတဲ့အကောင့်တူတွေကိုကာလကြာရှည်အသုံးပြုခဲ့ကြတာပါ။
ပကြသေးကြီးကကျင်းပခဲ့တဲ့ထိုင်ဝမ်ရဲ့ရွေးကောက်ပွဲကိုတရုတ်ကလွှမ်းမိုးဖို့ကြိုးစားတဲ့အနေနဲ့ဆိုရှယ်မီဒီယာအကောင့်တူတွေသုံးခဲ့တာကြောင့်အအောင်ပြေဆုံးပုံကိုရတဲ့ပတ်သက်ပြီးတော့ပုံမှန်မဟုတ်တဲ့အချက်လက်တွေထွက်ပေါ်ခဲ့တယ်လို့သူတွေသည်ဝမ်ပင်လီယူကဆိုပါတယ်
When investigators in Taiwan looked into China's efforts to use fake social media accounts to meddle with their
Taiwan Taiwan ရောက်ပွဲကိုတရုတ်ကဝင်ရောက်ဆွဲဖက်ဖို့ social media account တွေတုံးပြီးစူးစမ်းတာတွေကို Taiwan ကစုံစမ်းစစ်ဆေးသူတွေကရှာဖွေစုံစမ်းတော့အအောင်မြင်ဆုံးသူတွေရဲ့ account တွေကိုအံ့အားသင့်စရာတွေ့ကြရပါတယ်
ဒီလိုလည်းရသူတွေဟာအမျိုးသမီးဒါမှမဟုတ်အမျိုးသမီးပုံစံအရောင်ဆောင်ထားသူတွေဖြစ်ပါတယ်။အသက်ကြီးကြီးငယ်ငယ်တိတ်ခါရှိရှိမရှိရှိအရေးမကြီးပါဘူး။အမျိုးသမီးတယောက်အဖြစ်ဟန်ဆောင်ထားတဲ့အကောင့်တွေကအမျိုးသားအကောင့်တွေထပ်ပို့ပြီးတော့လူကြီးများသလိုပိုစိတ်ဝင်စားမှုခံရပါတယ်
။ The fake accounts that posed as women got more engagement, more eyeballs.and had more influence.
မျိုးသားရဲ့အကောင့်ထက်မျိုးသမီးပုံဖန်ထားတဲ့အကောင့်တွေကဆွဲဆောင်မှုပိုရှိတယ်လို့ပိုလူကြီးများပြီးစိတ်ဝင်စားမှုလည်းပိုခံရပါတယ်။အင်တာနက်ပေါ်မှာမျိုးသမီးအကောင့်တွေကအလုပ်ပိုဖြစ်တယ်ဆိုတာကိုသိခဲ့တဲ့ online ငွေလိမ်သူတွေကိုအကူအညီပေးဖို့တရုတ်ကဟိုးရင်ကလေးကတည်ထားတဲ့အချက်လက်တွေကိုဝေမျှပေးပါတယ်။လူသားတွေဟာမျိုးသမီးတွေကိုနှွေးထွေးကျင်တာတတ်ပြီးချင်းကပ်ရလွယ်တယ်လို့ထင်မြင်ကြပြီးတော့မျိုးသမီးအကောင့်တွေကိုလူသားအစ်စ်တွေလို့ထင်မြင်နိုင်ခြင်းများတယ်လို့သူတေတီတွေကဆိုပါတယ
်လူတွေဟာသင်္ဘောလိုမျိုးတပ်မဲ့အရာဝတ္ထုတွေကိုအမျိုးသားအမျိုးသမီးလိုမျိုးလူသားဝိသေသလက္ခဏာတွေအချိန်တော်ကြာတတ်မှတ်ခဲ့ကြပါတယ်ဒါကြောင့်လူသားတွေပုံစံလိုမျိုးရှိတဲ့ဆိုရှယ်မီဒီယာအကောင့်တွေဒါမှမဟုတ် AI ရည်ရွယ်ထု chatbots လေးပညာဝန်ဆောင်မှုတွေကဆွဲဆောင်မှုပိုရှိပါတယ်ဒါပေမဲ့အသက်အထောက်အကူပြုဒီပညာတွေနဲ့ AI ရည်ရွယ်ထု chatbots တုံ့ပြန်စကားပြောတဲ့ဒီပညာတွေကဈေးကွက်ထဲဝင်လာတာနဲ့အမျှအမျိုးသားအမျိုးသမီးဆိုတာနဲ့ဒီပညာဆိုတဲ့မြေကြောင်ကိုမှုံဝါစေတာကြောင့်ဒီပညာတွေကကြားမှခွဲခြားဆက်ဆံမှုကိုဘလို့ထင်ဟန်နိုင်ပြီးတော့ဘလို့အထောက်အကူပြုနိုင်တယ်လဲဆိုတဲ့မေးခွန်းတွေကိုတော့ပို့ပြီးတော့အာရုံစိုက်လာကြပါတယ်Open AI အမှုဆောင်အရာရှိချုပ် Sam Altman ဟာ AI ရည်ရွယ်ထုဒီပညာ ChatGPT မှာသုံးဖို့အသံအသစ်ကိုရှာဖွေခဲ့ပြီးတော့ Hollywood သရုပ်ဆောင်မင်းသမီး Scarlett Johansson ကို ChatGPT ရဲ့အသံဖြစ်ပေးဖို့တောင်းဆိုခဲ့ပါတယ်။သရုပ်ဆောင် Johansson ကတော့ဒီတောင်းဆိုမှုကိုရေးဆိုခဲ့ပါတယ်။သူဟာ Har ဆိုတဲ့ရုပ်ရှင်မှာအသံသရုပ်ဆောင်အဖြစ်ပါဝင်ခဲ့ဘူးသူဖြစ်ပါတယ်။
When Hollywood actress Scarlett Johansson declined OpenAI's request to use her voice on one of its newest AI programs.
AI ရည်ရွယ်ထုနည်းပညာ ChatGPT ရဲ့အသံအသစ်ဖြစ်ပါဝင်ဖို့တောင်းဆိုထားတာကို Hollywood မင်းသမီး Scarlett Johansson ကညင်းခဲ့ပါတယ်။မျိုးသမီးအတန်ကလူတွေစိတ်သက်သာမှုဖြစ်စေတယ်ဆိုပြီး OpenAI ကုမ္ပဏီရဲ့ CEO ကပြောခဲ့တယ်လို့ Scarlett ကပြောပါတယ်။ OpenAI ကုမ္ပဏီကတုံးလိုက်တဲ့အတန်ကသူ့အတန်နဲ့တော်တော်တူလွန်နေတာမို့ကုမ္ပဏီကိုဥပဒေအရဆောင်ရွက်သွားမယ်ဆိုပြီး Scarlett ကပြောခဲ့ပါတယ်
။ OpenAI ရဲ့ AI ရည်ရွယ်ထုအတန်အထောက်အကူပြုဒီပညာမှာသုံးတဲ့အတန်ကမင်းသမီး Johansson ရဲ့အတန်နဲ့တူညီနေတာကြောင့်ကုမ္ပဏီကိုတရားစွဲမယ်ဆိုပြီးတော့လည်းသရုပ်ဆောင် Johansson ကဆိုထားပါတယ်။ OpenAI ကုမ္ပဏီကတော့အတန်အသစ်ကိုခိတ္တဆိုင်ရက်ထားပါတယ်ရှင်။ကျမလေးပါပါ။
VOE ရထုတ်လွှင့်ပြီးသမျှသတင်းတွေအပတ်စဉ်ကဏ္ဍအနေနဲ့ဗီဒီယိုသတင်းတွေကို VOE ရဲ့ website စာမျက်နှာနဲ့ VOE ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်စုံပြန်လည်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ VOE ကိုစာရေးသားလို့ရဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်သိပ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်မှုရှိပါတယ်
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51အပြင် VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေကြပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ဖန်တီးတဲ့လူမျိုးရေးစစ်ပွဲအကြောင်းကိုတင်ပြထားပါတယ်။တိုင်းရင်းသားတပ်အင်အားကြီးမားတဲ့ဒေသတွေမှာလူမျိုးရေးစစ်ပွဲဖြစ်ပွားပြီးမျိုးနွယ်စုအချင်းချင်းတပ်ဖြတ်အောင်စစ်ကောင်စီကဖန်တီးနေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ။
တိုင်းရင်းသားနဲ့မဟာမိတ်တော်လှန်ရေးတပ်တွေကြီးစိုးတဲ့နယ်မြေမှာတိုင်းရင်းသားအချင်းချင်းတပ်ဖြတ်နေရင်စေအားကြာဆင်းသွားနိုင်မယ်လို့စက္ကစတက်ကယူဆပါတယ်။ဒါကြောင့်မျိုးနွယ်စုတွေကြားကမပြေလည်တာတွေကိုမှတ်သားပြီးအခွင့်အရေးရတာနဲ့တုံမီရှုံမီလုပ်တော်တာပါပဲ။အင်အားကြီးမားတဲ့ KNU ကိုစစ်နိုင်ဖို့မလွယ်တာကြောင့်ဘာသာရေးသွေးထိုးတဲ့အတွက်ဗုဒ္ဓဘာသာလက်နက်ကင်တပ် DKBA ပေါ်လာပြီး KNU မင်းနာပလော့ဌာနချုပ်ကြာဆုံးသွားတာကိုလူသိများပါတယ်။အခုလဲကချင်နဲ့ရခိုင်ပြည်မှာလူမျိုးရေးစစ်ပွဲတွေဖြစ်လာအောင်စစ်တပ်ကဖန်တီးနေပါတယ်ရခိုင်ပြည်နယ်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်လို့ရိုဟင်ဂျာမွ슬လင်တွေတန့်ချီပြီးထွက်ပြေးကြရပါတယ်အခုတော့မွ슬င်တပ်နယ်ပေါင်ပြီးအာရက်ခတ်တပ်ကိုတိုက်ခိုက်နေတယ်လို့သတင်းထွက်နေပါတယ်အာရက်ခတ်တပ်ကမွ슬င်အိမ်တွေကိုမီးရှို့တပ်ဖြတ်လို့စိုးရိမ်သူတွေထဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဝင်ကြီးတူလည်းပါဝင်နေပါလေ။ဒါကြောင့်လိုလာတဲ့ပုံမပြောဖို့ NUG ကိုအရက်ခတက်ကသတိပေးထားပါတယ်။ NLD အစိုးရလက်ထက်မှာအရက်ခတက်ကိုအကြမ်းဖက်လူစုအဖွဲ့ဖြစ်ကျင်းညာခဲ့တဲ့ကိစ္စမှာနောက်ဆက်တွဲအကျိုးဆက်တွေရှိနေသေးပုံရပါတယ်။ကချင်ပြည်နယ်မှာနေထိုင်သူတွေကိုကချင်လူမျိုးလို့ခေါ်နေတာကြာပါပြီတကယ်တော့ကချင်လူမျိုးဆိုတာမရှိပါဘူးမေခနဲ့မေလိခမြစ်တွေကြားကဒေတာကိုဂျင်းဖော်ဘာသာစကားနဲ့ဂါခရင်လို့ခေါ်ရကနေကချင်ဆိုတဲ့ဝေါ်ဟာရာပေါ်ထွက်လာရတာလို့အမေရိကန်မနုဿဗေဒပညာရှင် FK လင်းမင်းကဆိုပါတယ်မြေနီးလို့အဓိပ္ပာယ်ရနေလို့လည်းရှင်းပြပါတယ်ဒါကြောင့်ကချင်ဆိုတာလူမျိုးမဟုတ်ပဲနယ်မြေသာဖြစ်ပါတယ်ဟုတ်ပါတယ်ယူနန်ပြည်နယ်မှာလဲကချင်းဆိုတာမရှိပါဘူးဂျိန်းဖော်ကိုပိုင်အုပ်ချုပ်ခွင့်ရခရိုင်ပဲရှိပါတယ်လီစုကိုပိုင်အုပ်ချုပ်ခွင့်ရခရိုင်လဲယူနန်မှာရှိပါတယ်ကချင်းပြည်နယ်မှာအဓိကမျိုးနွယ်စု6စုရှိပါတယ်ဂျိန်းဖော်လီစုရဝမ်လော်ဝဇိုင်းဝမ်နဲ့လာချိတ်ဖြစ်ပါတယ်ဒီထဲမှာဂျိန်းဖော်မှာမျိုးနွယ်စု8စုရှိပြီးလူကြီးအများဆုံးဖြစ်ပါတယ်စစ်ကောင်စီမတက်ခင်ကတည်းကဂျိန်းဖုန်းနဲ့အခြားမျိုးနွယ်စုတွေအကြားပြိုင်ဆိုင်မှုအနည်းနဲ့အများရှိခဲ့ပါတယ်မျိုးနွယ်စုတိုင်းလုံးလုံးမှာပြည်သူစစ်ရှိပါတယ်တနိုင်းဒေသကရှဒူးစုနဲ့လမ်ဘုံပြည်သူစစ်ရှမ်းနီအဖွဲ့စတာတွေကတော့ကချင်မျိုးနွယ်စုမဟုတ်ပါဘူးပြည်သူစစ်တွေဟာစစ်တပ်ရဲ့ရှေးဘေးတပ်ဖွဲ့အဖြစ်လှုပ်ရှားနေကြပါတယ်ဒါကြောင့်ပြည်သူစစ်ကိုစစ်တရဲ့စစ်စခန်းတွေအနားမှာတွေ့နိုင်ပါတယ်စခါစစခန်းကိုတိုက်ရင်ပြည်သူစစ်ကိုပါတိုက်တယ်လို့ဖြစ်သွားအောင်တမင်လှုပ်ထားတာလို့ဝိုင်းမော်မျိုးကန်တူကပြောတာကိုမလ12ရက်နေ့ထုတ် KNG ကချင်သတင်းစာဆောင်မှာဖော်ပြပါတယ်စစ်တရဲ့လက်ကင်တို့အဖြစ်အတီလင်းရက်တီတဲ့ပြည်သူစစ်ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်တာများပါတယ်ဒါပေမဲ့စစ်တပ်စုခွာသွားလို့ပြည်သူစစ်ပဲကြံနေမယ်ဆိုရင်တော့အချင်းချင်းတွေဖြစ်လို့ KIA ကရှောင်တတ်တယ်လို့လည်းဆိုပါတယ်အချက်အချာကြတဲ့ရှေ့တန်းစစ်စခန်းတွေမှာပြည်သူစစ်ကိုတုံးတာဟာမျိုးနွယ်အချင်းချင်းတိုက်ခိုင်းတဲ့သဘောဖြစ်နေတယ်လို့ဆိုပါတယ်ပြည်သူစစ်တွေကကိုယ်ဝန်းစားကိုရှာစားကြတဲ့အဖွဲ့တွေဖြစ်ပါတယ်စစ်ကြေးတောက်မှုတရားစတာရောင်းဝယ်မှုစတာတွေလုပ်ပြီးရပ်တည်ကြပါတယ်မြေရှာတတ်သူတူဖော်မှုရွှေတူဖော်မှုနေဇာကုံတွေအခွန်အောက်တ िश ူးငပြောစီမံကိန်းကြောက်စိမ့်တူဖော်မှုတစ်ထုတ်လုံးမှု ပိန်းဆိုင်ပြိုးထုတ်လုပ်မှုစတဲ့လုပ်ငန်းတွေရှိရာဒေသမှာပြည်သူစစ်တွေကိုတွေ့နိုင်ပါတယ်။ဒါပေမဲ့စစ်ကောင်စီကမှစစ်တပ်အင်အားဆုတ်ယုတ်ကြဆင်းလာတာကြောင့်ပြည်သူစစ်တွေဘယ်လိုဆက်ပြီးစခန်းသွားကြမယ်ဆိုတာကိုစဉ်းစားစရာဖြစ်လာပါတယ်။စစ်တပ်မရှိဘဲပြည်သူစစ်ရှိနေရင်မျိုးနွယ်စုတွေအကြားမှာလူမျိုးရေးတိုက်ပွဲဖြစ်လာမလားလို့စိုးရိမ်နေကြပါတယ်။ဥပမာရဝမ်ပြည်သူစစ်ရှိတယ်လို့ KIA ဘက်မှလည်းရဝမ် PDF ဖြစ်နေတာမို့အခြေအနေဆိုးဝါးသွားနိုင်ပါတယ်။စစ်တပ်ဆုတ်ခွာသွားတဲ့အခါမှာပြည်သူစစ်တွေဟာအရှင်သခင်မရှိလို့လုတ်ပိုင်ခွင့်တွေလည်းရှိတော့မှာမဟုတ်ပါဘူး။ဒါကြောင့်သူတို့ရဲ့အခန်းကဏ္ဍမိမ့်မိန်ပြောက်ွယ်သွားမလားလို့မေးနိုင်ပါလေ။ပြည်သူစစ်တွေစုပေါင်းပြီး KIA ကိုတိုက်ကြမလားဆိုတာစဉ်းစားစရာဖြစ်လာပါတယ်။ KIA ဟာအရင်လိုမဟုတ်တော့ဘဲຫນွေဦးတော်လှန်ရေးကဝင်လာတဲ့ KPDF တွေများလာလို့အင်အားကြီးမလာပြီဖြစ်ပါတယ်။ဒါကြောင့်စစ်တပ်ကိုကိုးကွယ်ပြီးလက်နက်နဲ့စီးပွားရှာနေတဲ့ပြည်သူစစ်တွေကိုအမြင့်ကပြတ်ပြင်မဲ့စစ်ပွဲကြီးဖြစ်လာနိုင်တယ်လို့ KNG ကချင်သတင်းဌာနကဆိုပါတယ်။အင်အားကြီးနေလာတာနဲ့စစ်ကောင်စီဟာဆက်လက်ရပ်တည်နိုင်ရေးအတွက်ကလင်းစစ်ညှန်းစင်ပြီးစစ်သားစုဆောင်နေပါတယ်။စစ်တပ်ကလက်ကျင်ထားတဲ့ရိုဟင်ဂျာပြည်သူစစ်ဟာရွာကိုမိရှို့တိုက်ခိုက်ပြီးဇာတိပြနေပါတယ်။ရိုဟင်ဂျာအတိုင်းဝိုင်းမှာစစ်ကောင်စီအတွက်အလုပ်လုပ်ပေးနေတဲ့မတမာတူတွေအများအပြားရှိတယ်လို့ NUG လူ့အခွင့်အရေးဒုဝန်ကြီးကပြောပါတယ်။လူမျိုးရေးတိုက်ပွဲကြောင့်တွန်လှန်ရေးလှုပ်ရှားမှုရက်တန့်လိမ့်မယ်လို့စစ်ကောင်စီကမျှော်မှန်းထားပုံရပါတယ်ခင်ဗျာ
။ဦးအောင်ခင်ဖြစ်ပါတယ်။သိမကြခင်မှာပဲတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်ဖို့ရှိနေပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့သွေးလွန်တုတ်ကွေးအန္တရာယ်ကြီးတဲ့အကြောင်းကိုဆွေးနွေးထားကြပါတယ်။မိုးရင်းတွေပိုတွေ့လာရတဲ့သွေးလွန်တုတ်ကွေးဖြစ်လာရင်လက္ခဏာမပြဘဲနဲ့အသက်အန္တရာယ်ရှိနိုင်တာကြောင့်ကျူတင်ပြင်ဆင်ထားဖို့ကျမ်းမာရေးပညာရှင်တွေကသတိပေးနေတာပါဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်အငိမ့်စားပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရာသီဝင်လာချိန်ပေါ့နော်သွေးလွန်တုတ်ကွေးစဖြစ်တာတချို့ရှိလာတာနဲ့အသက်အန္တရာယ်ပြင်းထန်တာတချို့ပါတွေ့လာနေရတာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီအန္တရာယ်လက္ခဏာရှိသူတွေကိုအချိန်မီဆေးရုံတင်ဖို့အဓိကပြောပြီးမှဒီတစ်ခါတော့ဆရာကြီးအခုလိုအန္တရာယ်လက္ခဏာရှိတာအပြင်ပေါ့နော်နောက်ထပ်ဒီအန္တရာယ်ရှိနိုင်တဲ့လူမျိုးစားတွေအတွက်ရောဘလို့အသက်အန္တရာယ်လျှော့ချနိုင်ဖို့လုပ်တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ပါတယ်အားအပြင်ကြည့်လို့ရှင်တော့သူကသွေးလွန်တုတ်ကွေး probable သွေးလွန်တုတ်ကွေးပေါ့သွေးလွန်တုတ်ကွေးဖြစ်နိုင်ခြေရှိတဲ့အထက်မှာအန္တရာယ်လက္ခဏာရှိရင်ဆေးရုံတရားတခါကြီးကလည်းသွေးလွန်တုတ်ကွေးဖြစ်နိုင်ခြေရှိပြီးတော့အန္တရာယ်လက္ခဏာမရှိပေမဲ့လည်းတချို့စုတွေမှာဆေးရုံတင်တာအဲ့ဒါပဲလို့ဆိုလို့ရှင်တော့ဒီသွေးလွန်တုတ်ကွေးဖြစ်နိုင်ခြေရှိတဲ့အန္တရာယ်လက္ခဏာမရှိပေမဲ့တတိယကလေးဆိုတင်ထားမယ်။ဘာလို့ဆိုသူကကြောသေးပါ့။သူ့မို့အတွက်ပိုက်ဒီပါ့။သူကခက်တယ်။စောင့်ကြည့်ဖို့လိုတယ်။ဝါလုံးနဲ့ကလေးဆိုလည်းတင်ထားဖို့လိုတယ်။ဘာလို့ဆိုတော့သူကပို့ပြီးတော့ပန်းစားခက်တယ်ပေါ့နော်။ပြီးရင်အကြောသေးသူနဲ့ပိုက်ဒီပါ့ရထည့်ရခက်တယ်။နောက်ပါကြတော့ကျွန်တော်အေးဆေးကိုတွက်ပြီးတဲ့အခါမှာလည်းတာမန်ကလေးနဲ့မတူဘူး။အဲလိုဆေးုံတင်ထားဖို့လိုတယ်။နောက်တော့ဒီသွေးလွန်တုတ်ကွေး probable dengue ပေါ့။သွေးလွန်တုတ်ကွေးဖြစ်နိုင်ခြေရှိတယ်။အဲ့ဒါ plus ပေါ့နော်ဆိုတော့ဒီတခြားယောဂရှိတာပေါ့ဆိုတော့မွေးရပါနှလုံးယောဂရှိတယ်မွေးရပါသွေးနဲ့သွေးရနဲ့ယောဂရှိတယ်တချို့ကတော့ thalassemia လို့ခေါ်ပါနော်အဲခါရှားရှားပါပါတော့ဒါရရှိကြောက်ကယောဂရှိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ဆေးရုံတင်ထားပါတယ်ဒါပြီးတော့ဂျန်နာတော့ဘာလဲဆိုရင်ချိန်မီပေါ့နော်သွေးလွန်တကွေးကရေးကြီးတဲ့အဆင့်ကိုရောက်သွားနိုင်တယ်ဥပမာအဖြစ်ဆိုလို့ရှိရင်ဒီသွေးလနဲ့အခြေအချက်ချင်းဖြစ်နိုင်တယ်အဲ့ဒီခါမျိုးကြောက်လို့ရှိရင်ဆေးုံနဲ့ဝေးရတယ်ပေါ့နော်ဆိုတော့ညာကြီးမင်းကြီးတို့မျိုးဆေးုံမလာနိုင်ဘူးဆိုတော့လူနာမျိုးဆိုလို့ရှိရင်တင်ထားလိုက်တာဆိုတော့မမားပါဘူ
းဟုတ်ကဲ့ဆရာကြီးအခုလို့ဒီဆေးုံတင်ဖို့ပေါ့နော်ဟိုနည်းနည်းလေးကိုကြိုသိနိုင်အောင်ဆရာကြီးဒီသွေးလုံတုတ်ခွေးမှာနောက်ဆုံးဒီအပြင်းထန်ဆုံးအဆိုးရဆုံးအသက်အန္တရာယ်ရှိဆုံးအဆင့်ဖြစ်တဲ့ဒီသွေးလန့်တာမတိုင်ငယ်လေးမှာဆရာကြီး
သိနိုင်တဲ့အနေအထားမျိုးလေးရောရှိလားဆရာ။ဘာတွေးလန့်ပြဖြစ်တဲ့လူလာတိုင်းမှာတော့တွေးလန့်တဲ့အခြေအနေမရောက်ဘူးပေါ့နော်။တွေးလန့်တဲ့အခြေအနေရောက်မဲ့လူတွေကကလေးတွေကညာတော့ဖြစ်တော့စားတွေကအဖျားကြီးတယ်၊မိန်းတယ်၊မလန်းမဆန်ဘူးပေါ့နော်။အဲ့တော့တွေးလန့်ခြင်းတဲ့အခါကျရင်ကလေးတွေကဘယ်လိုဖြစ်လာလဲဆိုလို့ရှိရင်အဖျားကျပါတယ်။ဒါပေမဲ့အဖျားကျပြီးတော့မလန်းဆန်မှုဖြစ်လာတယ်။ အဲ့ဒါကြတော့လေဘာတွေအတွက်ကိုဆရာဝန်တဲ့တော့ထောင်ကြလို့ဖြစ်တယ်ပေါ့။ဒါမှဖြစ်ပြီးဖြားတယ်မှာဆိုအပြားကြလဲကောင်းလာတယ်။ရင်ဖြားကြပြီးလမ်းဆန်းဆော့ကစားလာတယ်ဆိုတော့ဒါကောင်းလာပေါ့။တွေးလန့်တုတ်ကိမှာတော့အဲ့လိုအပြားကြလာလဲနှမျိုးရှိတယ်ပေါ့နော်။တခါလေကြတော့ဖြားကြပြီးလမ်းဆန်းလာတယ်ဆော့ကစားလာတယ်ဒါတော့ကောင်းလာတာပေါ့။ဒါပေမဲ့ခုနကလိုမှိန်တဲ့ကလေးနည်းနည်းပြင်းထန်တ ေးတာတော့ကြောင်ကန်းဖြစ်တာဖြစ်လာမှာအဲ့တော့အဲ့ဒါတွေမတိုင်ခင်မှာကိုအပြားချပြီးမလန်းမဆန်းဖြစ်နေတွေးလန်းတဲ့အခြေအနေစနေတာဆိုတာသိရပါမယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအနေထားမှာအသက်ဆုံးရှုံးတဲ့အဆင်မရအောင်ပေါ့နော်ဆေးရုံရောက်တဲ့အခါမှာဆရာတို့အဓိကဘာတွေလုပ်ပေးနိုင်လဲဆရာကြီ
းအကျော်စေးရည်တွေစပြီးတော့တွန်းတယ်ပေါ့နော်ငကိုတွေကလည်းစတွန်းထားတဲ့ကလေးတွေရှိပါတယ်ဒါပေမဲ့အဲ့ခါမှာတော့ဒီ shock ကိုကိုယ်ရုပ်တဲ့ပမာဏအတိုင်းပေါ့နော်တွေးလန်းတာကိုပြင်ဆင်တဲ့ကုသတဲ့ပမာဏအတိုင်းပေးရတယ်တွက်ပြီးပေးရပါတယ်အဲ့လိုအပြင်မှာရှိနေတဲ့ကလေးဆိုတော့အဲ့လိုတွေးလန်းတယ်လို့တန်လျာဖြင့်ချက်ချင်းဆေးရုံအနည်းဆုံးဆေးရုံတော့ရပါမယ်ဒါမှကျွန်တော်ကကြောဆေးတွေတွန်းပြီးတော့ဒီတွေးလန်းတဲ့အချိန်ကာလကိုနည်းနိုင်တဲ့နည်းအောင်လုပ်ပေးရပါတယ်အဲ့တော့တွေးယူတယ်ဆိုတဲ့အခါဘယ်မှာမှတွေးလဲဆိုလို့ရှိရင်တွေးလန်းတာကြားတဲ့ကလေးတွေပေါ့နော်တွေးလန်းတာကိုမသိဘူးအဲ့ချိန်ရမ်းကြာသွားတယ်ဘုံလေဒီဆေးရုံဆေးကောင်ချိန်မီမရောက်ဘူးအိမ်မှာဖြစ်ဖြစ်ဆေးရုံမှာဖြစ်ဖြစ်ဆေးရုံမှာရောက်နေလဲတွေးလန်းတာမသိဘူးနော်စသဖြင့်အိမ်မှာဖြစ်ဖြစ်ဆေးရုံမှာဖြစ်ဖြစ်တွေးလန်းတဲ့အချိန်တွေကိုမြန်မြန်မကုသနိုင်တဲ့လူတွေမှာအဲတွေးယူတဲ့အချိန်ဆေးရုံရောက်တယ်ကိုရောအင်္ဂါတွေမှာတွေးယူတယ်ဆိုရင်တော့စာရင်ထဲတွေးယူတယ်နှလုံးထဲမှာတွေးယူတယ်ခေါင်းမှာတွေးယူတယ်ဆိုတော့တန်နေရှိပါအဲ့လိုအချိန်တွေကိုရောက်ဖို့ကတွေးလန်းတော့ပြန်ချိုတည်ဖို့ဆေးရုံတင်နေတဲ့လူတင်ထားဖို့တွေးလန်းနေဆိုလို့ရှိရင်တွေးလန်းမဲ့အခြေအနေကိုစောစီးတိပြောအခြေအမိပြင်ဆင်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအရေးကြီးဆုံးအချက်တစ်ခုဖြစ်တဲ့ဒီကြိုတင်ပြီးတော့ယောဂဖြစ်တာကိုသိဖို့ ਨੇ ဒီအန္တရာယ်ထောင်ကျောက်သေးပေါ့နော်ဆရာတို့ပြောလို့ရှိတဲ
့ဟုတ်ကဲ့
ဟိုယောဂခဏတွေးလန်းတဲ့အချိန်တွေမတိုင်ခင်လေးကိုသိနိုင်ဖို့ဟိုလွယ်လွယ်ကူကူဆရာတို့ကပြားလေးခေါ်ပြောရှင်နေတာဆရာကြီး
ဟုတ်ကဲ့ပါကျွန်တော်တို့ဒီတွေးလန်းတဲ့ဝင်းနဲ့အလုပ်လုပ်ရတာများလာတဲ့ခါကျတော့ကျွန်တော်ရဲ့တပည့်တွေလည်းသင်ကြားတဲ့အခါမှာသုံးတဲ့ကြပြလေးရှိပါတယ်အဲ့ဒါတော့တွေးလွန်တကွေအနိယကင်းကာထာလို့ကျွန်တော်နာမည်ပေးထားပါတယ်အဲ့ဒါလည်းဒီတွေးလွန်တကွေဖြစ်တာကိုကြိုသိဖို့အရေးကြီးတဲ့တွေးလွန်ခြင်းအခြေအနေကိုကြိုသိဖို့အဲ့နှစ်ခုအတွက်ကျွန်တော်တို့ကဒီကြပြလေးလုပ်ထားပါတော့အဲ့တော့အဲ့ကြပြလေးကတော့ယာတိတိုင်းနဲ့ဖြားနာလင်တွေးလွန်တကွေမှတ်ပေါ့နော်ဆိုတော့ဘယ်ချိန်မှဆိုများသောဖြင့်တော့မိုးရသည်ပေါ့ပြီးရင်ဘယ်လိုဖြားမျိုးဖြစ်ဖြစ်ပြင်းပြင်းထန်ထန်ဖြားတယ်မင်းနဲ့ဆိုလို့ရှိရင်ဒါတွေးလွန်တကွေဖြစ်နိုင်တယ်ဆိုတာကိုမှတ်သားဖို့ပါအဲ့ဒါပထမပိုက်ပါယာတိတိုင်းတွင်ဈာနာလင်တွေးလွန်တကွေမှတ်ဒုတိယပိုက်ကတော့အပြားကျစဉ်မလန်းလျင်စင်တတိချက်ပေါ့ခုနတွေးလွန်တကွေရဲ့တွေးလန်းတဲ့အချိန်မှာအပြားကျသွားတယ်အပြားကျသွားပြီလို့ရှိရင်ကလေးတွေကမလန်းမဆန်းအမှန်တကယ်ကကောင်းတာကောင်းလာဆိုရင်လန်းစားရမယ်ဆော့ရမယ်စားရမယ်အဲ့ဒီလိုမျိုးပဲနဲ့တွေးလန်းတဲ့အချိန်တွေဝင်သွားတာဆိုတော့မလန်းစားမှုမင်းနေမယ်ဘာမှမစားဘူးတော့ဘူးအချိန်လုံးအိပ်နေတယ်ဘာတို့ဖြစ်လို့ရှိရင်အများဆုံးဆေးရုံမတည့်ရသေးရင်အများဆုံးသွားမယ်ဆေးရုံမှာရှိတဲ့ကလေးကဒီလိုဖြစ်ရင်လည်းကျွန်တော်အများဆုံး action ယူရမယ်ပေါ့နော်အများဆုံးလိုအပ်တဲ့ကုသမှုလုပ်ရမယ်ဒါကိုသိဖို့အတွက်ကျွန်တော်ဆက်ထားတာဖြစ်ပါတယ်အဲ့တော့ဒုတိယဘက်ကအပြားကျစဉ်မလန်းလျင်အစဉ်သတိချက်ပါအဲ့ကျွန်တော်ပြန်ပြီးခြုံငုံပြောရရင်တော့ယာတိတိုင်းတွင်ပြန်လာလျင်သွေးလွန်တွေမှတ်အပြားကျစဉ်မလန်းလျင်အစင်ကြီးချပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ပဲချင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA အစီအစဉ်လေးကိုမနေ့9နာရီအထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်အလှရောက်လာပါပြီ။လာရှုံမြို့တဝိုက်မှာမဟာမိတ်ညီနောင်၃ဘွဲ့နဲ့စစ်ကောင်စီတပ်တွေကြားစစ်ရေးပြင်းထန်နေတဲ့သတင်းထိုင်းနဲ့မြန်မာပူးပေါင်းပြီးတော့မူရစ်စေဝါနေနှင်းမယ်လို့သဘောတူညီလိုက်ကြတဲ့အပေါ်မှာသုံးသက်သူတွေရဲ့အမြင်ဆရာတွေကိုဖီဝါဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ဗျာ။
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်လာရှိုးကမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေတရက်အတွင်းအရက်သား၈ရောက်ထပ်မင်းတေဆုံးခဲ့ပါတယ်တိုင်းပေါင်းစုံ MMA ကစားသမားကချင်လူမျိုးအောင်လန်ဆန်နဲ့တူရကီနိုင်ငံသားရှမေးအာဒူဂန်တို့ဟာစက်တင်ဘာလ6ရက်နေ့မှာထိုးတက်ဖို့ရှိနေပါတယ်သတင်းလွှာတွေထဲမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲတပ်ဖွဲ့တွေကမူရစ်စည်းဝါနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနှိမ်နင်းရေးအချိန်နဲ့တပြေးညီလုပ်ဖို့လက်မှတ်ရေးထိုးခဲ့ကြတာဟာလက်တွေ့မှာလုပ်နိုင်ပါမလားစတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတကြော့ပြန်ဖြစ်ပွားလာနေတဲ့တိုက်ပွဲမှာလူနေရွက်ွက်ထဲပုံကြလို့လူထုတေကြေးဒဏ်ရာရမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်။လာရှိုးမှာဇူလိုင်လ3ရက်နေ့ကမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့ဝင်တွေဟာစစ်ကောင်စီတပ်သားတွေရှိနေတဲ့မြို့တွင်းနေရာတွေကိုဒရုန်းတွေနဲ့ပုံကျဲခဲ့ရမှာစစ်တပ်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာကြောင့်တရက်အတွင်းပြည်သူ၈ယောက်ထပ်မံနဲ့တေဆုံးခဲ့ပါတယ်။ရွက်ွက်တက္ကနီအင်တလုံးပေါ်ရှော့တိုက်သုံးကြရောက်ပောက်ကွဲခဲ့တာကြောင့်ကလေးအပါဝင်မိသားစု6ယောက်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်။နှံပောင်းမှလည်းလက်နက်ကြီးထိမှန်လို့ပြည်သူတယောက်တည်ဆုံခဲ့ပါတယ်။ညနေပိုင်းမှာတော့လာရှိုးရက်ွက်ငါးပန်းကိုကြောင်းတိုက်နဲ့မြို့ဝောင်ဖက်မှာရှော့တိုက်သုံးအိမ်ပေါ်ကျလို့တယောက်တည်ဆုံပြီး၂ယောက်ဒဏ်ရာရရှိခဲ့ပါတယ်။
ရခိုင်ပြည်နယ်တန်တွဲမြို့နယ်မြုံပြင်ရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်တပ်ကလေးချောင်းကနေပုံကျဲခဲ့လို့ဒေသခံအမျိုးသမီး၄ယောက်နဲ့အမျိုးသား၁ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဇူလိုင်လ၂ရက်နေ့နေ့လယ်ပိုင်းမှာ Jet Fighter နဲ့ပုံကျဲခဲ့တာလို့ဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတွေအသက်၁၄နှစ်အရွယ်မိန်းကလေးလည်းပါပြီးအိမ်နှလုံးလည်းထိမှန်ပျက်စီးခဲ့ပါတယ်။မြုံပြင်ရွာနားမှာဘားတောင်စစ်စင်ရေးဂိတ်ရှိပြီးအဲ့ဒီဂိတ်ကနေလက်နက်ကြီးတွေနဲ့စစ်တိုက်ပစ်ခတ်နေတာဖြစ်ပါတယ်။တန်တွဲတိုက်ပွဲထုံးစံတိုင်းစစ်တပ်ကလေးချောင်းကနေပြစ်ခတ်နေလို့တောင်းနေချီတဲ့ဒေသခံတွေကဘေးလွတ်ရာကိုရှောင်နေကြရပါတယ်
။ချင်းပင်နယ်မင်းတပ်မြို့နယ်တိုက်နယ်အမှတ်30ပန်းသွေးရွာမှာဝမ်းရောဂါဖြစ်ပွားနေပြီးတပတ်အတွင်းဒေသခံ20ကျော်ကူးစက်မှုဖြစ်ပွားခဲ့တယ်လို့မင်းတပ်မြို့နယ်စစ်ပေးရှောင်များကူညီရေးအဖွဲ့အစည်းတာဝန်ခံကပြောပါတယ်။ဇွန်လအတွင်းအောက်ချိုင်ရွာမှာဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ပွားခဲ့ပြီးတက်ကြီးပိုင်းနယ်ရောက်တည်ဆုံခဲ့ရတယ်လို့အများပြားလဲကူးစက်ခံခဲ့ရတာကြောင့်ရွာကိုဒီနေ့ဒီချိန်ထိလော့ကဒေါင်းချထားရဆဲဖြစ်ပါတယ်။ချင်းကျမရေးအဖွဲ့ CHO ကလည်းမင်းတပ်မြို့နယ်နဲ့ပလောဝမြို့နယ်မှာဝမ်းရောဂါကအကအတွင်ဖြစ်နေတာကြောင့်တည်ဆုံသူ14ယောက်လောက်အထိရှိလာတယ်လို့ဇွန်လ16ရက်ကထုတ်ပြန်ထားပါတယ်။
မိုးရာသီကာလရောက်လာပြီဖြစ်လို့ဂရန်နီပြည်ရှိဝေးလံခေါင်ဖျားဒေသတွေမှာဆေးဝါးလိုအပ်ချက်နဲ့ကျန်းမာရေးဆောင်ရှောက်မှုအခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်ဖရူဆူအနောက်ဘက်ထူးချောင်းဒေသမှာလမ်းပန်းဆက်သွယ်ခက်ခဲတဲ့အပြင်လက်ရှိစစ်ရေးပြည်ပခန့်တွေကြောင့်ဆေးဝါးထောက်ပံ့နိုင်မှုကပိုခက်ခဲလာတယ်လို့စစ်ရှောင်ရင်စေတနာဝန်ထမ်းလောက်ကိုင်းနေတဲ့ CDM တူနာပြုဆရာမကပြောပါတယ်ကျန်းမာရေးဆောင်ရှောက်မှုပေးဖို့တွားရောက်ကွန်းစင်းရမှာလဲလမ်းလျှောက်ကွန်းစင်းရတဲ့တွေ့မိုးရဲမှာအစင်မပြေဖြစ်နေတယ်လို့ဆိုကြပါတယ်လူထုအတွက်လိုအပ်နေတဲ့အခြေခံစေဝါတွေရရှိရေးလမ်းပန်းဆက်သွယ်ရေးကြောင့်စိန်ခေါ်မှုကြီးကြီးမားမားဖြစ်နေတာလို့ဆိုပါတယ်
မွန်ပြည်နယ်ကနေကရင်ပြည်နယ်ထိုင်းနယ်စမြဝရီမြို့ကိုသွားတဲ့မော်တော်ယာဉ်တွေအခုချိန်မှာကော့ကရစ်မြို့ကနေဖြတ်တန်းသွားလာနေရပြီးလမ်းကြီးကိုလည်းဆက်မတန်ပေးနေရတယ်လို့ကားသမားတွေကပြောပါတယ်။ကော့ကရစ်မြို့ကိုကွေ့ရှောင်ပြီးသွားနေရတဲ့အချိန်ကလမ်းကြီးအသွားပြန်3သိန်းခွဲလောက်ပဲကုန်ခဲ့ပြီးအခုလိုကော့ကရစ်မြို့ထဲကနေဖြတ်တန်းသွားခွင့်ရတဲ့အချိန်မှာစစ်ကောင်စီရဲ့ဌာနဆိုင်ရာတွေကပါဂိတ်ကြီးတွေထပ်ပေးနေရတယ်လို့ဆိုပါတယ်။ဂိတ်ကြီးက6သိန်းလောက်အထိကုန်ကြတယ်လို့ကားသမားတယောက်ကပြောပါတယ်။မြဝရီမော်လမြိုင်က လန်တက်လျှောက်မှာစစ်ကောင်စီတပ်ဖွဲ့ကရင်နယ်ချားဆောင် BGF DKBA KNU KNUBC ငင်းချိုင်းရေးကောင်စီပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့မြို့အဝင်ထွက်နေရာတိုင်းမှာလည်းစစ်တပ်ရဲ့ဌာနဆိုင်ရာတွေကလမ်းကြီးတွေကောက်ခံနေတာဖြစ်ပါတယ်
တိုင်းပေါင်းစုံ MMA ကစားသမားကချင်လူမျိုးအောင်လာအင်ဆန်းနဲ့တူရကီနိုင်ငံသားရှမီလ်အဒူဂန်တို့စက်တင်ဘာလ6ရက်နေ့မှာထိုးသတ်သွားမှာဖြစ်တယ်လို့ One Championship ကထုတ်ပြန်ကြေညာလိုက်ပါတယ်ထိုးသတ်ပွဲကိုအမေရိကန်နိုင်ငံကိုလိုရာဒိုပြည်နယ်ဒန်ဗာမြို့ကအကစားရုံမှာလှုပ်သွားမှာဖြစ်တယ်လို့One Championship ကဇွန်လ28ရက်နေ့မှာကြီးညာပါတယ်။အောင်လအင်ဆန်းနဲ့ရှမီလ်အဒူဂန်တို့ဟာ Middleweight တန်းနေရာအတွက်ထိုးသတ်သွားကြမှာဖြစ်တယ်လို့ One Championship ကဆိုပါတယ်။အောင်လအင်ဆန်းဟာ MMA ပွဲပေါင်း30ပွဲနိုင်18ပွဲရှုံးနိမ့်ထားသူဖြစ်တယ်လို့သူနဲ့ထိုးသတ်မဲ့တူရကီနိုင်ငံသားကတော့ MMA ပွဲပေါင်း9ပွဲထိုးသတ်ခဲ့ပြီးရှုံးပွဲမရှိစံချိန်တင်ထားသူဖြစ်ပါတယ်။
ခုရသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါမွန်ရက်ဆွေးဝါးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ်နင်းရေးအချိန်နဲ့တပြေးညီဆောင်ရွက်ဖို့ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားရဲတပ်ဖွဲ့အကြီးအကဲတွေဟာဗန်ကောက်မြို့မှာဂျွန်လ28ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါကလက်တွေ့မှာဖြစ်နိုင်ပါမလားရမင်းကတင်ဆက်ထားပါတယ်
စစ်ကောင်စီအနေနဲ့နေစပ်ဒေသတွေအပြင်နိုင်ငံတွင်းကအခြေအနေတွေကိုတောင်မနေ့ထိန်းနေရတဲ့အချိန်မှာမွေးရဆေးဝါးကိုဘယ်လိုတိုက်ဖြတ်နိုင်မလဲဆိုတာမေကွန်ထုတ်เสียဖြစ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ထိုင်းဆိုရကအခုလိုလက်မှတ်ထိုးခဲ့တာနဲ့ပတ်သက်ပြီးနားမလည်နိုင်ဘူးလို့ချင်းမာရင်ခြေဆိုင်တိုင်းရနာလူမျိုးများရေးရစင်တာဤနဲ့မှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကသုံးသပ်ပါတယ်
။မွေးဆေးဝါးတိုက်ဖြတ်တဲ့ကိစ္စက SCC နဲ့ဘုမလက်မှတ်ထိုးကတော့တော်တော်လေးနောက်ကျတာပေါ့နော်မြန်မာဆိုရဘက်မှာတကယ်အားနေတဲ့အချိန်ပေါ့နော်သူ့တိုင်းပြည်တုံးမှာသူမနေ့ချင်းနေရတဲ့အခါကျတော့မွေးစေဝါကသူ့ဘလို့တော့ပြီးတော့တိုက်ဖြတ်နိုင်မလဲပေါ့နော်ဒါပေမဲ့ထိုင်းဆိုရကဘာတပေါ်နဲ့ခုမှဒီ SCC နဲ့တော့ပြီးတော့လက်မှတ်ထိုးတာကတော့ကျွန်တော်တော့တိတ်နာမလဲဒါကမွေးစေဝါ case တက်တက်မဟုတ်ဘူးနိုင်ငံရေးပါတယ
်မွေးစေဝါကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုမရှိရင်ထိုင်းဘက်ကအကောင့်ထဲပေါ်ဖို့ခက်နိုင်တဲ့အနေအထားမျိုးယူဆရတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေးလိုက်ရေးအဖွဲ့ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်သူညိုင်းကပြောပါဗျာ။
ထိုင်းနိုင်ငံအတွက်ဆိုလို့ရှိရင်တချို့ပြဿနာတွေကဒီမြန်မာနိုင်ငံဘက်ကနေဆက်ဖြတ်ကျော်ပြီးသူတို့အပေါ်မှာဟိုဆက်ရောက်နေတဲ့ပြဿနာပေါ့နော်ဒီမူရစီဝါကအတော်ကြီးဟိုထိခိုက်နေတဲ့ပြဿနာဖြစ်ပါတယ်ဆိုတော့အဲ့တော့ဒီမူရစီဝါပြဿနာကိုလည်းထိုင်းဘက်ကဟိုဖြေရှင်းနေတာပါမယ်တစ်ဖက်ကလည်းမြန်မာစစ်ကောင်စီပေါ့ဆိုတော့ဒါနဲ့ပူးပေါင်းဆောင်မှုမရှိလို့ရှိရင်သူတို့အကောင့်ထဲပေါ်ဖို့ခက်နိုင်တယ်ဆိုတဲ့အနေအထားမျိုးလည်းပါပါလိမ့်မယ်လို့ယူဆပါတယ
်အကောင့်ထဲပေါ်တဲ့နေရာမှာတာမန်လူနေနဲ့ဂိုင်းတွေဖွဲ့စည်းတွေကိုနှိမ်နင်းဖို့လွယ်ကူပေမဲ့အီအာအိုတိုင်းရနာလက်နက်ကန်တစ်ဖွဲ့ဖွဲ့ကိုငွေရစီဝါနဲ့ပတ်သက်လို့ဆွတ်ဆွဲပြီးကန့်ထွက်ဖို့ဆိုတာလွယ်ကူမှာမဟုတ်ဘူးလို့ဒေါက်တာပညာမွန်ကဆက်ပြောခဲ့ပါတယ်
တာမန်ပြည်သူလူထုတွေရောတာမန်ရစောဂိုင်းခုကားလို့ဆိုတော့လွယ်တယ်လေတကယ်အီအာအိုတို့ဖွဲ့တစ်ဖွဲ့ကိုသွားဆွတ်ဆွဲမယ်ဆိုတာကတော့ဂိုင်းဖို့မလွယ်ဘူးလေအရင်ကဆိုလို့တိထားတဲ့အတိုင်းရစောရတော့မှဆိုဆွဲထားတယ်ဒါမှသူဘာမှလုပ်လို့မရပေးအေးတာလည်းရှိတာပေါ့တာနိုင်ငံရေးဖြစ်တာပေါ့
အရင်ကရှောင်းသယင်းသားလက်နက်ကန်ခေါင်းဆောင်ဘိန်းဘီယန်ခွန်ဆာနဲ့ UWSA ဝါကခေါင်းဆောင်တို့ကိုအမေရိကန်ဆိုရကမူရစေဝါကိစ္စနဲ့ပါဝါရန်တွေထောက်ခဲ့ဘူးပေမဲ့လက်တွေ့မှာတော့အကောင့်ထဲမပေါ်နိုင်ခဲ့ဘူးဆိုတာကိုထောက်ပြထားကြပါတယ်ရှင်
ချင်းပြည်နယ်တောင်ပိုင်းကအကြီးဆုံးစစ်ဗျူဟာအခြေဆိုင်ရာမတူပီမြို့ကိုချင်းညီနောင်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကအပီးသက်သိမ်းပိုက်နိုင်ခဲ့ပြီဖြစ်လို့စစ်ကောင်စီကင်းစင်တဲ့နေမြေဖြစ်သွားပါပြီ။အဲ့ဒီဘက်ကစစ်ရေးအခြေအနေအကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပါတယ်
။ချင်းပြည်နယ်ရဲ့ဒုတိယမြို့တော်လေးဖြစ်တောင်ပိုင်းကစစ်ဗျူဟာအခြေဆိုင်ရာလေးဖြစ်တဲ့မတူပီမြို့မှာစစ်ကောင်စီရဲ့စစ်ဗျူဟာအမှတ်300လေးချီမြန်တပ်ရင်းအမှတ်140ချီလင်တပ်ရင်းတို့ကိုရက်20ကြာထိုးစစ်ဆင်တိုက်ခိုက်ပြီးနောက်ဇွန်လ29ရက်နေ့မှာသိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်ဇွန်လ9ရက်နေ့မှာစတင်တဲ့ချင်းညီနောင် Operation CB စစ်ဆင်ရေးဟာစစ်ကောင်စီရဲ့တပ်စခန်းတွေအားလုံးကိုဇွန်လ29ရက်မှာအပြီးသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ချင်းညီနောင်တပ်ဖွဲ့ဝင် CDF မတူပီတမဟာတေပြောရေးဆိုခွင့်ရှိသူ Slide Boy အုပ်ကပြောပါတယ်
ကောက်ကွင်းကုန်းကိုကျွန်တော်အင်အားများများနဲ့
ွားလိုက်တော့အရင်ဆုံးအဲ့ဒါရတယ်ပုဂ္ဂိုလ်ကိုစခန်းကြပြီးသွားတာနဲ့တို့ရအပေါ်စီးရသွားတယ်ပေါ့စီကောင်စီဘက်ကစိတ်ပိုင်းဆိုင်ရာတွေရောရိမ့်ရိုင်းလာတယ်လုံးဝတို့ကြောက်သွားတယ်ပေါ့ဒါနဲ့အခန်းဝင်စီးတဲ့ချိန်မှာတို့ဘက်ကတည်သွားတဲ့သူလည်းရှိတယ်လို့အစုဖွဲ့တွေကွဲပြီးတော့မှတော်ရဲကိုဖြပြေးတင်းချောင်ကြတဲ့စီကောင်စီဘက်ကတသားတွေလည်းရှိတယ်မစပြင်းမျိုးပေါ်နဲ့အနီတော်ရိုက်ကတော့အကောင်လုံးကပြင်းစင်သွားပါပြီ
2024ခုနှစ်အတွင်းချင်းပြည်နယ်မှာစစ်ကောင်စီအလုံးစုံကင်းစင်ရေးရည်မှန်းချက်နဲ့ချင်းငင်အောင်စစ်စင်ရေးကိုချင်းငင်အောင်နဲ့အာရခတပ်တို့ AA ရောအာမီ YA ရောဒီဖန်ဖော့စ် YDF စတဲ့မဟာမိတ်တပ်ဖွဲ့တွေနဲ့အတူဇွန်လ9ရက်နေ့ကစတင်ပြီးမတူပီမြို့ပေါ်ကစစ်ကောင်စီစခန်းနဲ့တပ်ရင်းတို့ကိုစတင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်မြို့သိမ်းတိုက်ပွဲစစ်စင်ရေးဖော်ဆောင်နေတဲ့အချိန်မှာချင်းလက်နက်ကန်တပ်ဖွဲ့အချင်းချင်းကြားပစ်ခတ်မှုကြောင့်မြို့သိမ်းစစ်စင်ရေးနှောင့်နှေးခဲ့ရတယ်လို့လူဝင်အားထောက်ပို့ပိုင်းနဲ့ရာသီဥတုအခြေအနေဆိုးဝါးနေတဲ့ကြားကနေခက်ခက်ခဲခဲနဲ့တိမ့်ပိုက်နိုင်ခဲ့တာလို့စလိုက်ပွေဦးကပြောပါတယ
်ဒီထောက်ပို့ပိုင်းလည်းအခက်ခဲတွေအများကြီးရှိသလိုတစ်ဖက်ကလည်းစီအန်အေဘက်ကကြားမှာဒီနည်းနည်းထောက်ချက်တလူမျိုးဖြစ်သွားတော့လေဒီစိတ်ပိုင်းဆိုင်ရာရဆိုင်တော့နှစတော့ပူပင်တော့ပင်ပန်းသွားတာပေါ့ချင်းတော်မိုးရသည်ဆိုတာဒီအတိုင်းပဲကရုချင်းတွေထဲမှာလည်းရေပြည့်ပဲအမှကရုချင်းတဲ့နေရာယူပြီးဆိုရင်လည်းတဝက်လောက်ကဒါရေထဲမှာရွှင့်ရေထဲမှာထိုင်ရတယ်ပေါ့
မတူပင်မြို့သိမ်းတိုက်ပွဲစစ်တပ်ဘက်ကအများပြားတိုက်စုံမှုရှိတယ်လို့တော်ရဲကိုချွတ်ပြေးသွားသူတွေလည်းရှိနေပြီးနေမီရှင်းလင်းရေးဆက်လက်ဆောင်ရွက်ရမှာလက်နက်ချပြီးအငန့်ခံတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းရှိတယ်လို့ slide boy ကပြောပါတယ်။ဒါအပြင်လက်နက်ခဲယံအများပြားကိုလည်းတင်စေရမိခဲ့ပါတယ်။ရက်ပေါင်း20ကြာတဲ့မတူပီမြို့သိမ်းတိုက်ပွဲမှာစစ်တပ်က jet fighter နဲ့အကြိမ်ပေါင်းများစွာပစ်ခတ်ခဲ့မှုကြောင့်ဖျားကျောင်းနဲ့ဘာသာရေးစောက်အုံ3လုံးနေအိမ်30ကျော်ထိခိုက်ပျက်စီးခဲ့ပါတယ်။မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်မှာချင်းငင်အောင်နဲ့မဟာမိတ်တပ်ဖွဲ့တွေကတံပလက်မြို့နယ်၊ကျင်တွေးမြို့နယ်၊မတူပီမြို့ကိုတိုက်ခိုက်သိမ်းပိုက်ထားပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအကျဉ်းချက်ကိုနားဆင်ကြရမှာပါရှင်။
လာရှိုးကမြောက်ပန်းကြီးနောင်မှာမိတ်တပ်ဖွဲ့နဲ့စစ်တပ်တို့ကြားကတိုက်ပွဲထဲတရက်အတွင်းရတား၈ယောက်ထပ်မံတေဆုံးခဲ့ပါတယ်။တိုင်းပေါင်းစုံ MNE ကစားသမားကချင်လူမျိုးအောင်လအန်ဆန်နဲ့တူရကီနိုင်ငံသားရှမီရ်အာဒိုဂန်တို့စက်တဘာလ6ရက်နေ့မှာထိုးသတ်ကြမှာဖြစ်တယ်လို့ One Championship ကကြေညာလိုက်ပါတယ်။
ရှင်တွေခုနားဆင်နေကြကြတာကတော့နဇက်ဒီသားကတိုင်းသားသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။ FIFA ဝိုင်းတော်သားတွေကစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။တော့ကြနေမနေခင်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာပါခင်ဗျာနောက်ထပ်24ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့248ကြိမ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်ပြည်ထောင်လောက်ကနေလွတ်မြောက်လာတဲ့အမေရိကန်နိုင်ငံဟာ1900ပြည့်လွန်နှစ်တွေမှာဗြိတိန်နဲ့ရံဘက်ဖြစ်ခဲ့ပေမဲ့20ရာစုနှစ်တွေမှာတော့အခိုင်အမာဆုံးဒီမိုကရေစီမဟာမိတ်အဖြစ်နဲ့ကမ္ဘာစစ်ကြီးနှစ်ခုစလုံးကိုရောကမ္ဘာပြည်ထောင်ကအမျိုးမျိုးမှပါအတူတကွလက်တွဲကျော်ဖြတ်လာခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုထဲမှာတော့လွတ်လပ်ရေးနေ့အားလိုက်ရကိုမြို့ရွာအတော်များများမှာမီးရှူးမီးပန်းတွေဖောက်ပြီးတော့ဆင်နွှဲနေကြပါတယ်။ပါလက်စတိုင်းနဲ့လေဗနွန်နေဆက်တလျှောက်မှာအစ္စရေးတပ်တွေနဲ့လေဗနွန်အခြေစိုက်ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့တွေကြားပြန်လည်ပစ်ခတ်မှုကလနဲ့ချီကြာလာတာကြောင့်ဂါဇာစစ်ပွဲကနေဒေသတွင်းပဋိပက္ခအထိပိုပြီးတော့ကျယ်ပြန့်လာမှာကိုစိုးရိမ်နေကြခြင်းပါပဲ။ဂျာတာဝရင်းတုံကလည်းနှစ်ဖက်ထမှန်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်။အီရန်ထောက်ခံမှုပေးထားတဲ့ဟက်စ်ဘိုလာတွေကအစ္စရေးစစ်ကမ်းတွေကိုဒုံးကျည်အလုံး200ကျော်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဒီတိုင်းမှာပါလီမန်ရွေးကောက်ပွဲကနဦးမဲစစ်တမ်းတွေအရာလေးပါပါတီကအများစုနဲ့နိုင်ရနေတာမို့လေးပါပါတီခေါင်းဆောင်စတာမာကဗြိတိန်ဝန်ကြီးချုပ်ဖြစ်လာနိုင်ခြေရှိနေပါတယ်။လက်ရှိဝန်ကြီးချုပ်ဆူနက်ရဲ့ကွန်ဆာဗေးတစ်ပါတီကတော့တမိုင်းမှာမှတ်တမ်းဝင်ရှုံးနိမ့်ပွဲရှိနေပါတယ်။မဲစစ်တမ်းတွေမှာတော့ဗြိတိန်ပါလီမန်နေရာ650မှာ410ရရှိထားပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုပြောပြခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကုဇော်မိုးကျော်ဖြစ်ပါတယ်ရုပ်သံဒါရိုက်တာ James Smith ဖြစ်ပါတယ်ကျွန်တော်တို့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2440ကနေတင်ဆက်ခဲ့တာပါ VOH ချင်းမိတ်ဆွေများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေဗျာ။ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။